Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2024ခုနှစ် Match လ3ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ Radio ရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 25 32တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ဂါဇာဒေသမှာပြည်ရဲ့ရေးအတွက်ဆွေးနွေးမှုတွေအစ်ချင်းနိုင်ငံကာယိုမြို့မှာပြန်လည်စတင်နေပါပြီမြန်မာနိုင်ငံအွန်လိုင်းရာဇဝတ်ခိုင်းတွေကလွတ်မြောက်လာသူတရုတ်နိုင်ငံသား900လောက်ကိုထိုင်းကတဆင့်ပြန်ပို့ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မိုင်းအချင်းနိုင်တဲ့သူပြောပြသွားမှာပ
ါထိုင်းလွတ်တော်မှာနှစ်ရက်ကြာပြုလုပ်တဲ့မြမအရေးဆွေးနွေးပွဲမှာလူခွင့်ရေးဒီလူသားချင်းစာနာမှုအကူအညီပေးရေးကိစ္စဘာတွေတင်ပြခဲ့ကြပါသလဲ
ဒီအကြမ်းဖက်မှုကိုဖန်တီးတဲ့ဆေးအုပ်စုနဲ့တွားလုပ်နေတဲ့ဆိုတဲ့ဥစ္စာကသူ့ရဲ့မာရင်းချက်ပေါ့နော်အဲ့ဒီမှာလိုအပ်ချက်လမ်းကြောင်းလွဲသွားပြီပေါ့ကျမတို့ပြောတာလေ
ဒါကတော့မြမအရေးလှုပ်ရှားသူမခင်အုံမှာပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမြမဒီမိုကရေစီရေးရာအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်တခါရိုဟင်ဂျာတွေရဲ့မျှော်လင့်ချက်အစီအစဉ်ကိုလည်းတင်ဆက်မှာပါနောက်ပိုင်းမှာလည်းဒီကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြမှာပါ
။ Israel နဲ့ Hamas ကဂါဇာဒေသမှာအပြစ်ခတ်ရဲစဲဖို့နဲ့ဖမ်းဆီးထားတဲ့တရားခံတွေပြန်လွတ်ဖို့သဘောတူညီချက်ရရှိရေးအစ်ချင်းနဲ့ကတ္တနိုင်ငံကစစ်ဆင်ညှိနှိုင်းသူတွေနဲ့ဆွေးနွေးမှုတွေကိုကာယိုမြို့မှာဒီကနေ့ပြန်လည်စတင်မှာဖြစ်ပါတယ်။နောက်ဆုံးအဆိုပြုချက်ပေါ်ဟာမတ်စ်ဒီဘက်ကတုံ့ပြန်ချက်ရမယ်လို့လည်းခန့်မှန်းထားကြတာပါ။အဆိုပြုချက်ကိုအစ္စရေးကအတိုက်အခံတစ်ခုထိလက်ခံထားတယ်လို့လည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရအကြီးအကဲအရာရှိသူကပြောပါတယ်။အဆိုပြုထားတဲ့အတိုင်းလက်ခံရမယ်ဆိုရင်တော့ဂါဇာဒေသမှာသတင်း6ပတ်ကြာအပြစ်ခတ်ရဆက်ထားပြီးဟာမတ်စ်တို့ဖမ်းဆီးထားတဲ့တရားခံတွေကထိခိုက်ဒဏ္ဍာရီသူတွေကိုဦးစားပေးပြန်လွတ်ပေးမှာဖြစ်တယ်လို့စာနာမှုအကူအညီတွေကိုပုံမခွင့်ပြုသွားမှာပါ။ဟာမတ်စ်ဘက်ကတော့ယာယီဖြစ်ခဲ့ရဆေးရီကနေစစ်ပွဲအဆုံးသတ်ဖို့ထိလိုလားတဲ့ရည်တည်ချက်ကိုမပြောင်းလဲဘူးလို့အစ်ချစ်စိုးရတောင်းရှိသူတွေနဲ့ဟာမတ်စ်ဘက်နဲ့နှိစက်သူတူကိုကူကပ်ပြီးတင်းတွေကပေါ်ပြနေရပါတယ်ခင်ဗျာ။
အနောက်မဟာမိတ်နိုင်ငံတွေအနေနဲ့စစ်လက်နက်ပစ္စည်းတွေကူညီထောက်ပံ့ဖို့ယူကရိန်းသမ္မတဗော်ဒီမီယာဇလန်စကီကစနေနေ့ကပြောကြားတဲ့ညစဉ်ဗီဒီယိုမိတ်ခွန်းထဲမှာတိုက်တွန်းသွားပါတယ်အထူးသဖြင့်ဒုံးကျည်ကာကွယ်ရေးစနစ်တွေကိုထောက်ပံ့ပေးရေးနှောင့်နှေးနေတဲ့အတွက်ယူကရိန်းပြည်သူတွေရဲ့အသက်တွေကိုပိုးပြီးဆုံးရှုံးစေတယ်လို့လည်းဇလန်စကီကပြောပါတယ်ယူကရိန်းတောင်ပိုင်းစိတ်ကမ်းမြို့အိုဒက်ဆာကိုရုရှားကဒရုန်းတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ရမှာစနေနေ့ကတိုက်ခန်းတခန်းထိမှန်ခဲ့တဲ့အတွက်ကလေးငယ်တဦးအမျိုးသမီးတဦးပါဝင်လူ9ဦးထက်မနည်းတိုက်ဆုံးခဲ့တယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးကသူ့ရဲ့လူမှု Telegram အကောင့်မှာရေးသားထားပါတယ်ရှင
်အမေရိကန်ပြည်ထောင်စုအိုင်ဒါဟိုနဲ့မစ်ဇူရီပြည်နယ်တွေမှာကျင်းပခဲ့တဲ့Republican Party နဲ့တမန်လောင်းယူဝဲမှာတမန်လောင်း Donald Trump အနိုင်ရသွားပါတယ်။စနေနေ့ကရွေးချယ်ပွဲမှာအနိုင်ရလိုက်တာကြောင့် Michigan ပြည်နယ်မှာကျင်းပမဲ့ပါတီညီလာခံကြရင်မဲပေးဝင်ရှိတဲ့ကိုယ်စားလှယ်မဲ39မဲစလုံးကိုရရှိခဲ့ပြီး Republican Party ရဲ့တမန်လောင်းဖြစ်ရွေးချယ်ခံရဖို့လဲပို့ပြီးနှိစက်လာနေတာပါ။တမန်လောင်း Trump နဲ့ပြန်ပက်ဖြစ်တူးတဲ့ကဂျန်တော့တဲ့ကုလသမဂ္ဂတာမတ်ကြီးအောင် Nikki Haley ကတော့ပထမဆုံးအကြိမ်တမန်လောင်းဖြစ်ခွင့်ရဖို့ဆက်လက်ရှင်းပြနေစေဖြစ်ပါတယ်။တမန်လောင်း Trump ကတော့အရေးကြီးတဲ့ကိုယ်စားလှယ်မဲတွေပါဝင်စုစုပေါင်း244မဲရထားပြီးတမန်ကြီးအောင် Haley ကတော့24မဲသာရရှိထားပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ် လက်နက်ကန်ပိပကတ်တွေနဲ့ငွေကြေးဖောင်းပွားမှုတွေချုပ်နေရတဲ့မြန်မာနိုင်ငံမှာစာနာမှုကူညီလိုအပ်နေသူ18တန်းခွဲကျော်ရှိနေတယ်လို့ကုလသမဂ္ဂကဒီနေ့ပဲသတင်းထုတ်ပြန်ပါတယ်ပိပကတ်တွေလုံခြုံရေးပြပြမှုတွေအရေးသားပြည်သူတွေလုံခြုံရေးနဲ့အကာအကွယ်ရရှိရေးမှာချင်းချောက်မှုတွေဖြင့်ငွေကြေးဖောင်းပွားမှုမြန်မာလာနေရကစောင့်နေရေးအခြေခံလိုအပ်ချက်ပြည့်မီဖို့ခက်ကြုံနေရတာကြောင့်ဒီနေ့2024ခုနှစ်မှာစာနာမှုကူညီလိုအပ်နေသူ 18.6 တန်းရှိနေတဲ့အကြောင်းကုလသမဂ္ဂစာနာမှုဆိုင်ရာညှိနှိုင်းရေးမှူးချုပ် UNOCHA ကသတင်းထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံအနှံ့ပိပကတ်တီပေါ်ပေါက်နေရကရခိုင်ပြည်နယ်မှာအခြေအနေတွေပိုဆိုးလာနေတယ်လို့နိုင်ငံအနောက်မြောက်ဘက်နဲ့အရှိတောင်ဘက်ဒေသတွေမှာလည်းတိုက်ပွဲတွေကြောင့်အခုဆိုရင်တနင်္ဂနွေလုံးမှာနေရဆုတ်ခွာသူ 2.9 တန်းကျော်ရှိနေပြီလို့လည်းပြောဆိုထားပါတယ်ခင်ဗျာ
2024-29 ခုနှစ်အထိရုရှားအာဆီယံဆက်ဆံရေးညှိနှိုင်းရေးမှုအဖြစ်အလှည့်ကျဘရူနိုင်းအစားမြန်မာနိုင်ငံကိုအာဆီယံကပြောင်းလဲခန့်အပ်လိုက်တာကိုဒေတာရင်းလူခွင့်ရေးချိုးဖောက်မှုတွေကိုစောင့်ကြည့်နေတဲ့ Justice for Myanmar GFM ဖွဲ့ကဝေဖန်ကန့်ကွက်လိုက်ပါတယ်။အခြားသောအရှာနိုင်ငံများအသင်းကြီးအာဆီယံရဲ့မဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေး၃နှစ်သက်တမ်းရှိတဲ့အလှည့်ကျနိုင်ငံတွေရဲ့အရင်ကထုတ်ပြန်ထားတဲ့စာရင်းမှာမြန်မာနိုင်ငံအတွက်အလှည့်ကျတာကဥရောပတမကနဲ့ဖြစ်ပါတယ်။ဒါပေမဲ့ဥရောပတမကကစစ်ကောင်စီနဲ့တန်တမာရေးဆက်ဆံရေးကိုအပြင်းထန်ကန့်ကွက်ခဲ့တဲ့အတွက်မြန်မာအစားဘရူနိုင်းကိုအာဆီယံကအပြောင်းလဲလုပ်ခဲ့တာပါ။နောက်ဆုံးထုတ်ပြန်တဲ့အာဆီယံရဲ့စည်းရင်းစရားတွေအရရုရှားနဲ့ဆက်ဆံရေးညှိနှိုင်းရေးမှုအဖြစ်အလှည့်ကျတဲ့ဘရူနိုင်းနေရာမှာမြန်မာကိုပြောင်းလဲလိုက်တာဖြစ်ပါရဲ့ရှင
်။မြန်မာနိုင်ငံနယ်စပ်ကအွန်လိုင်းရာဇဝတ်ခံနေမှာပိတ်မိနေခဲ့ကြတဲ့တရုတ်နိုင်ငံသားတွေက900လောက်ကိုပြီးခဲ့တဲ့သတင်းပတ်ထဲတရုတ်နိုင်ငံကိုလွှဲပြောင်းရမှာကူညီပေးတဲ့အကြောင်းထိုင်းဝန်ကြီးချုပ်ကဒီနေ့ပဲပြောလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကြာသာပြည်နေ့ကနေစနေနေ့ထိမြန်မာနိုင်ငံနယ်စပ်မြို့မြောက်ရီကနေထိုင်းနိုင်ငံမဲဆောက်မြို့လေရင်ခွင်းကိုတရုတ်နိုင်ငံသားတွေကိုပို့ဆောင်ပေးခဲ့ပြီးမဲဆောက်လေရင်ခွင်းကတစ်ဆင့်တရုတ်နိုင်ငံကိုလေရင်နေနဲ့ပြန်ခေါ်သွားခဲ့ကြတာပါ။မြန်မာထိုင်းနဲ့တရုတ်သုံးနိုင်ငံကြားပူးပေါင်းဆောင်ရွက်ခဲ့တဲ့အစီအစဉ်ဖြစ်ပြီးအတင်းကျပ်ဆောင်ရွက်တာမျိုးမဟုတ်ပဲစာနာမှုနဲ့လုပ်ခဲ့တာလို့လည်းထိုင်းဝန်ကြီးချုပ်ဆွရီသာထဝီစင်ကပြောဆိုထားပါတယ်။သုံးရက်ကြာအစီအစဉ်မှာလေရင်နဲ့15ကောက်ပူးဆောင်ခဲ့တယ်လို့လည်းထိုင်းရဲ့တပ်ဖွဲ့ဒူရဲချုပ်ကပြောဆိုထားပါတယ်ခင်ဗျာ။
အခုဆက်လက်ပြီးတော့ရိုဟင်ဂျာတို့ရဲ့မျှော်လင့်ချက်အစီအစဉ်ကိုတင်ဆက်မှာပါ။ရခိုင်ပြည်နယ်အတွင်းအသွာလာထိန်းချုပ်ကန့်သတ်ခံထားရတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်မဖြစ်မနေစစ်မှုထမ်းရမယ်ဆိုတဲ့ PR ပေးမှုတွေရှိလာနေတဲ့အပေါ်မှာတော့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးဒူးဝင်ကြီးကကန့်ကွက်ရှုံချလိုက်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကတင်ပြမှာပါရှင်။
ဦးအောင်ကျော်မိုးရှင်အခုလိုမျိုး VOA မြန်မာပိုင်းကိုဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ဒီပြည်သူစစ်မှုထမ်းဥပဒေပေါ့နိုင်ငံသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ်ဆိုတဲ့ဥပဒေပြဋ္ဌာန်းချက်နဲ့ပတ်သက်ပြီးတော့အဓိကကတော့ကျမကရခိုင်ပြည်နယ်မှာရှိတဲ့ဒီရိုဟင်ဂျာကျေးရွာကဒီလူလက်ပိုင်းနေလူငယ်ပိုင်းနေနဲ့ဒီရိုဟင်ဂျာကမ့်နေထဲမှာရှိနေတဲ့ဒီပေါ့နော်ဟိုရိုဟင်ဂျာဒုက္ခသည်တွေကိုစစ်ကောင်စီဘက်စစ်မှုထမ်းဖို့အတွက်ခေါ်နေတယ်ဆိုတဲ့ဒီသတင်းတွေလည်းကြားရတယ်အတီးပြူတာတွေလည်းရှိတယ်ဒီပေါ်မှာဦးအောင်ကျော်မိုးရဲ့အမြင်သုံးသပ်ချက်ဘယ်လိုရှိပါလဲရှင်
ပြမောဆုံးကတော့စစ်ကောင်စီကသူထုတ်ပြန်လိုက်တဲ့ပြန်အသက်သွင်းလိုက်တဲ့ဒီစစ်မှုထမ်းဥပဒေပေါ့လေ
နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီသည်ပြည်သူစစ်မှုထမ်းဥပဒေအား2024ခုနှစ်ဖေဖော်ဝါရီလ10ရက်နေ့တွင်စတင်အာဏာတည်ကြောင်းသတ်မှတ်သည့်အမိန့်ကြော်ညာစာကိုဒီကနေ့ရက်စွဲဖြင့်ထုတ်ပြန်လိုက်ပါတယ
်ဒါကဟိုသူစီမံလုပ်ပိုက်ခွင့်မရှိတဲ့တရားမဝင်လုပ်ရဖြစ်တယ်အဲဒီဒီလိုမစင်မကျင်နိုင်ငံရေးကျုံမြတ်ရှာဖို့အတွက်အသူရှင်တန်ဖို့အတွက်ဒီလိုလောက်ရက်တွေကြောင့်ပြည်သူလူထုတွေပေါ်မှာအာတက်ရောက်မှုတွေစီးပွားရေးရာလူမှုဒီလူမှုရေးရာအာတက်ရောက်မှုတွေရှိနေပြီးတော့ပြည်သူလူထုတွေကြားထဲမှာပေါ့နော်အကြောက်တရားတွေအစိုးရပုံပန်မှုတွေအားရှိနေတာဒါလာသတန်တူပဲရခိုင်ပြည်နယ်မှာလည်းသူတို့လာသတန်တူတဲ့ဟိုမန်ဒီလောက်ရက်မျိုးတွေလောက်ပြီးတော့ဒီစုဆောင်မှုတွေပြည်သူလူထုတွေနဲ့ထိတိဆက်ဆံမှုတွေလောက်ပြီးတော့ဒီစစ်သားအာစစ်မှုထမ်းဖို့အတွက်ရိုဟင်ဂျာတွေကိုသူတို့တွားပြီးတော့စီယုံတာကလည်းရှိတယ်။ဒီဥပဒေမပြတဲ့ငယ်ကာလတော့တွေ့မှာလဲသူတို့တစ်ချိန်တစ်ကာအဲ့လိုတွားပြီးတော့အာစကားပြောခဲ့တဲ့တရင်ချက်လက်တွေကျွန်တော်ရခဲ့တာရှိရပေါ့။အဲဆိုတော့တကယ်တမ်းရခိုင်ပြည်နယ်အမှရှိနေတဲ့ရိုဟင်ဂျာတွေ6သိန်းသောရိုဟင်ဂျာတွေပေါ့ခံမှန်းကြည့်အောင်ပြောမယ်ဆိုလို့ရှိရင်အဲ့ဒီမှာတသိန်းခွဲလောက်ကဒီ2012ကတည်းကဒီနှစ်တည်းချင်းအထိဒီနိုင်ငံတကာလူသားချင်းစာနာထောက်ထားမှုကူညီတွေကိုပဲမိခုပြီးတော့ဒီဒုက္ခသည်စခန်းတွေမှာအခက်အခဲပေါ်မှာများစွာနဲ့ နေကြရတာဖြစ်ပါတယ်။ကြံတဲ့ဟာတွေကလည်းသွာလာမှုပိတ်ပြီးဒီလိုအခက်ခဲတွေနဲ့သူတို့ဟို2019ကိုထွက်မပြေးခင်းနေပေါ့နော်။အာနေထိုင်နေရကြားရတဲ့လူတွေဖြစ်တယ်။တာမန်လူတွေလူဟိုဟိုနေထိုင်သွာလာနိုင်တဲ့လူတွေမဟုတ်တဲ့အခါကျတော့ဒီလူထိရှာလွေတဲ့ဒီဒီလူထိခိုက်နေတာမို့အများဆုံးရှိနိုင်တဲ့လူတွေကိုပြစ်မှတ်ထားပြီးတော့စုတော်မှုတွေစစ်သားစုဆောင်မှုတွေလုပ်တယ်ဆိုတာကလည်းဒါအမတန်မဟိုဟိုဟိုပါပေါ့စိတ်ပြစ်ဖို့ကောင်းတဲ့ရာဖြစ်တယ်လို့အမတန်ဟိုလူမဆန်တဲ့လုပ်ရလို့ပြောလို့ရတာပေါ့နော
်ဟုတ်ကဲ့အထူးသဖြင့်ပေါ့နော်ဒီရခိုင်ပြည်နယ်မြန်မာတနိုင်ငံလုံးတိုင်းတာနယ်ဒီလိုမျိုးမဖြစ်မနေစစ်မှုထမ်းရမယ်ဆိုတဲ့ဥပဒေပြဋ္ဌာန်းလိုက်တဲ့အချိန်ကနေစပြီးတော့မြန်မာနိုင်ငံထဲမှာရှိတဲ့ဒီလူငယ်တွေလူရယ်တွေတော်တော်များများကအာဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနောက်ဒီပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရှိသွားတာရှိသလိုအိနှီးချင်းနိုင်ငံတွေနဲ့ပြည်ပနိုင်ငံတွေထွက်ဖို့လည်းစ조사နေရပေါ့ဒါပေမဲ့ရခိုင်ပြည်နယ်အနေထားကတော့ဒီလိုမျိုးမြန်မာတနိုင်ငံတဝန်းလုံးမှာရှိတဲ့လူငယ်တွေရဲ့အနေထားနဲ့ဘယ်လိုပြောမလဲဆိုတော့နည်းနည်းလေးဒီကွာဟမှုရှိတယ်ပေါ့နော်ရခိုင်မှာကကြတော့ဒီငကိုကလေးကမှဒီရိုဟင်ညာမွတ်စလင်လူငယ်တွေအထူးသဖြင့်လူလက်ပိုင်းနေရလူလက်စွာလှုပ်ရှားသွားလာခွင့်လည်းမရှိသွားလာခွင့်နေလေအများကြီးပိတ်ထားတယ်စစ်မှုတန်းဥပဒေကြတော့မှဒီလိုရိုဟင်ညာလူငယ်တွေအပေါ်မှာမဖြစ်မနေလိုက်နာရမယ်ဆိုပြီးဖိအားပေးလာတဲ့အနေထားပေါ်မှာရောဥအောင်ကျော်မဘလို့သုံးသပ်မိပါလဲရှင
်အတေကကစစ်ကောင်စီကဒီလူတွေကိုဟိုလူသားတိုင်းတပွေအသုံးပြုဖို့အတွက်အဲဒီကျူစားတဲ့လုပ်ရဖြစ်တယ်လို့တစ်ဖက်ကအရှိမကျွန်တော်ပြောသွားတယ်လို့သူ့အနေနဲ့အာဒီအနာရှင်စနစ်ကိုတည်မြဲဖို့အတွက်သူ့ရဲ့ဒီစစ်ကောင်စီရဲ့ဒီသူ့ရဲ့ပြောထားတဲ့နိုင်ငံရေးရာမူဝါဒတွေချမှတ်တဲ့ဟာရဲ့ account ကိုခေါ်နိုင်ပြီးတော့သူလုံနိုင်ဖို့အတွက်ကျူစားတဲ့လုပ်ရကအကြောင်းပိတ်ပြီးစုဆောင်းမှုတွေလုပ်နေတဲ့ပုံစံမျိုးဖြစ်နေတယ်ဆိုတော့ဒါကိုအဲကျွန်တော်တို့ဒီတော်လင်းရာစုတွေနိုင်ငံတော်မှာရှိတဲ့တော်လင်းရာစုတွေကသူတို့အပေါ်မှာ direct ကြီးသွားပြီးတော့ဒီဟာနဲ့ပတ်သက်ပြီးတော့သက်တရောက်မှုမရှိပေမဲ့ Ranger လူငယ်တွေအတွက်ဒုတိယကောင်ဆုံးတောင်းရှင်ပထမကောင်ဆုံးရွေးချယ်မှုလမ်းကြောင်းအနေနဲ့ရွေးချယ်နိုင်တဲ့လမ်းကြောင်းတွေဖော်ဆောင်ပြီးဖို့အတွက်ကျွန်တော်တို့ကတော့ဆောင်ရွက်ဖို့လုပ်ရစဉ်းစားဖို့လုပ်ရ
ဟုတ်ကဲ့ရှင်ဟုတ်ကဲ့နောက်တစ်ခုကဒီရခိုင်ပြည်နယ်မှာပြီးခဲ့တဲ့2023ခုနှစ်ပေါ့နော်ဒီဒီနောက်ဆုံးလာပိုင်းနေမှာနောက်ပြီးတော့ခုဒီ2024ဒီလာဇန်းပိုင်းနေမှာဆိုရင်ရခိုင်ဘက်မှာဒီစစ်ကောင်စီရဲ့ဒီတပ်စခန်းတွေကိုအများကြီးရခိုင်အေးဒီရခိုင်တပ်တော် A ဘက်ကသိမ်းနိုင်ခဲ့တာရှိတယ်ဖေဖော်ဝါရီလ28ရက်နေ့ပေါ့နော်ဒီသတင်းပတ်ထဲမှာပဲဒီတိုင်းဗဟိုစစ်တင်တန်းအကြောင်းကိုတော့မှဒီ A ရခိုင်တပ်တော်ကနေပြီးတော့သိမ်းပိုင်နိုင်တဲ့အနေအထားစေးရအရေးတာနေတဲ့အချိန်မှာစစ်ကောင်စီတက်ပေါ့နော်ဒီအလုံးကျုံရေးတက်ဖွဲ့တွေရောနောက်ခုနသူ့ရဲ့ဒီလူမှုဝန်ထမ်းကြီးကြပ်ရေးဘက်ကအဖွဲ့တွေရောအုပ်ချုပ်ရေးအဖွဲ့တွေပါဘင်္ဂလားဒေ့ရှ်ဘက်ကိုသူတို့လက်နက်တွေတည်ပြီးတော့မှပြေးရတဲ့အနေအထားရှိတယ်ပေါ့အဲ့တော့သူတို့300ကျော်ကိုဘင်္ဂလားကတော့ရေချောင်းကနေပြီးတော့ပြန်ပို့ပေးခဲ့တယ်ဒါပေမဲ့ဒီရိုဟင်ဂျာဒုက္ခသည်တွေပေါ့နော်တော်တော်များများကဒီနယ်စပ်ဘက်မှာဟိုဘက်ကိုလည်းဒီရခိုင်ဘက်မှာလည်းသူတို့ကအသက်လူပြီးတော့မှပြေးနေရတယ်ဒီဘက်အချမ်းမှာလည်းဒီဘင်္ဂလားဒေ့ရှ်ဘက်ကိုခိုလုံဖို့ဆိုတာလည်းမဖြစ်နိုင်ဘူးဒီပြည်ရင်းထဲမှာနေမယ်ဆိုရင်လည်းစစ်မှုထမ်းအတင်းအဓမ္မစစ်မှုထမ်းခံရတဲ့ဖိအားပေးမှုတွေနဲ့ရင်ဆိုင်နေရတယ်လို့သူတို့ထိခိုက်နစ်နာနေတယ်ဆိုတော့ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာတွေရဲ့ထွက်ပေါက်ပိတ်နေတဲ့အနေအထားနဲ့ပတ်သက်ပြီးတော့ဥအောင်ကျော်မိုးတို့ဒီ NUG ဘက်ကပေါ့နော်ဒီဂျာကာလာအမျိုးသားညီညွတ်ရေးအစိုးရဘက်ကဒီရခိုင်ပြည်နယ်ထဲမှာရှိနေတဲ့အထူးသဖြင့်ဒီလူနည်းစုပေါ့နော်ဒီဘယ်ဘက်ကိုမှပြေးလို့သွားလို့မရနေတဲ့အနေအထားမှာဖြစ်နေတဲ့ဒီရိုဟင်ဂျာမွတ်စလင်တွေအပါအဝင်ရခိုင်ပြည်သူတွေနဲ့ပတ်သက်ပြီးတော့ဘာတွေများဆောင်ရွက်ပေးဖို့ရှိလဲနောက်ပြီးတော့ဘာတွေများသူတို့အတွက်လုပ်ပေးနိုင်မယ်ဆိုရင်အများသူတို့အတွက်ပေါ့နော်အဆင်ပြေနိုင်မယ်လို့ထင်ပါလဲရှင
်ဟုတ်ကဲ့ဒီအခုနကမဆမှုပြောတဲ့ဒီ300ကျော်ဘောနော်ထွက်ပြေးသွားခဲ့တဲ့နေကြာဆောင်တပ်တွေဆိုလို့ရှိရင်2019တုန်းကသူတို့ကိုယ်တိုင်ရိုဟင်ဂျာတွေပေါ်မှာရိုဟင်ဂျာတွေကိုထွက်ပြေးအောင်လုပ်ပြီးတော့ရိုဟင်ဂျာတွေအိမ်တွေကိုမီးရှို့ရိုဟင်ဂျာတွေကိုမတင်ချင်းခဲ့တဲ့ဒီတပ်ရင်းတပ်မတပ်စခန့်တွေကနေကြာဆောင်တပ်တွေဖြစ်တယ်ပေါ့။အဲအဲ့တော့6နှစ်ကြာသွားတဲ့အခါကျတော့ဒီသူတို့ကိုယ်တိုင်အဲ့လိုအလားတတန်တူတဲ့ဒီပုံစံမျိုးနဲ့တစ်ဖက်နိုင်ငံကိုပြေးရတယ်ဆိုတဲ့ဟာရှိရပေါ့ဆိုတော့ဟိုဒီနေရာမှာကျွန်တော်ဆိုလိုချင်တဲ့သဘောကပါလဲဆိုတဲ့အခါကျတော့အထွက်ပြေးတာကရိုဟင်ဂျာတွေတသက်မဟုတ်ဘူးဆိုတဲ့ဟာကိုပြောချင်တာပေါ့နော်ဆိုတော့ကျွန်တော်တို့အမျိုးသားရင်းရေးအစိုးရအနေနဲ့ရခိုင်ပြည်နယ်အရေးကိစ္စသူတို့ဖြစ်ရိုဟင်ဂျာအရေးကိစ္စကို ဦးစားပေးလုပ်ငန်းစဉ်တရက်အနေနဲ့အစင်ဒီဇိုက်တန်တို့ကဆောင်ရွက်လာခဲ့တယ်။အဲလူနေစုဘာသာဝင်တွေလူနေစုလူမျိုးစုတွေလူဝင်ကြတဲ့ပါဝင်တခြားသောလူမျိုးစုတွေပေါ့နော်။ဆိုတော့တို့ကအကာအကွယ်ဘယ်လိုပေးမလဲဆိုတော့တို့ကိုပံ့ပိုးမှုတွေကျွန်တော်တို့ဘယ်လိုပေးနိုင်မလဲဆိုတဲ့ဟာကတော့လက်တလောစီစဉ်ဆောင်ရွက်နေတဲ့ဟာတွေတော့ရှိတယ်။ကျွန်တော်တို့စီမှာနိုင်ငံရေးအခြေင်ကအရင်နဲ့မတူတော့ဘူး။အဲ့တော့တနိုင်ငံလုံးကစစ်ကောင်စီကညစ်ပြစ်ချိန်မှုပေါ်တွတ်လန့်တော်လန့်နေတဲ့ချိန်မှာဒီတော်လေးခရီးကလည်းဟိုမြန်မြန်ခရီးပေါ့မှာဟုတ်မယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့အခုလိုမျိုးအချိန်ပေးပြီးတော့ VOE မြန်မာပိုင်းကိုဖြည့်ပေးတဲ့အတွက်အာဝန်ကြီးဦးအောင်ကျော်မို့အများကြီးကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ရိုဟင်ဂျာတို့ရဲ့ဒါကတော့ရိုဟင်ဂျာတို့ရဲ့ဒီမျှော်လင့်ချက်အစီအစဉ်ကိုမဆုမွန်ကတင်ဆက်သွားတာပါအခုဆက်လက်ပြီးတော့မြန်မာအရေးဒီမြန်မာအရေးရာဒီမိုကရေစီဆွေးနွေးခန်းကိုနားဆင်ကြည့်ရှုရမှာပါမက်ရှလာ၂ရက်နေ့ကနေ၃ရက်နေ့ထိထိုင်းလွှတ်တော်မှာမြမအရေးဆွေးနွေးပွဲကိုလွှတ်တော်ရဲ့အမျိုးသားလုံခြုံရေးနယ်စပ်ရေးရာအမျိုးသားမဟာဗျူဟာနဲ့အမျိုးသားပြုပြင်ပြောင်းလဲရေးကော်မတီဥက္ကဋ္ဌဖက်ကင်ကောင်းပါတီကလွှတ်တော်အမတ်နိုင်ရာစီကနေပြီးတော့ဦးစီးပြုလုပ်ခဲ့တာဖြစ်ပါတယ်ထိုင်းစစ်ဦးစီးချုပ်ကိုရိုင်တက်ရောက်ပြီးတော့မိကွန်းပြောကြားခဲ့တဲ့ဒီမြမအရေးဆွေးနွေးပွဲမှာလူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေလည်းအဓိကပါဝင်ခဲ့ပါတယ်။ကိုရိုင်တက်ရောက်ဆွေးနွေးခဲ့တဲ့မြမအရေးလှုပ်ရှားနေသူဒေါခင်အုံမာကို Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင
်။မင်္ဂလာပါမခင်အုံမာ
ဟုတ်ကဲ့မြန်မာမိုင်း
ဒီတိုင်းပါလီမန်မှာပေါ့နော်ထိုင်းလွှတ်တော်ထဲမှာမြန်မာအရေးဆွေးနွေးပွဲကျင်းပတဲ့အချိန်မှာဒီအထူးသဖြင့်ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိစ္စလည်းပါဝင်နေပေါ့လေဆိုတော့အဲ့ဒီအပိုင်းမှာအငင်းပွားပွဲရဖြစ်နေတာကဒီတိုင်းကဟိုမြန်မာနိုင်ငံကမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုကူညီပေးတဲ့နေရာမှာသူတို့ကမြန်မာစစ်တပ်ကနေတဆင့်သွားမယ်ပေါ့နော်မြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မယ်ဆိုပြီးတော့ထိုင်းနိုင်ငံခြားရေးဝန်ကြီးပြောသွားတဲ့ကိစ္စမှာတော်တော်လေးဝေဖန်ခံနေရတဲ့အချိန်ဖြစ်သွားတော့အခုဒီမြန်မာရေးဆွေးနွေးပွဲမှာပေါ့နော်အခုဒီထိုင်းကနေပြီးတော့သွားမယ်လူသားချင်းစာနာမှုအကူအညီတွေကဘလို့အခြေအနေဖြစ်လာနိုင်မယ်ရှင်
သူတို့ပြောတာကတော့မတ်လဆိုလို့ရှိရင်ပေါ့နော်ဒီလပေါ့နော်မတ်လဆိုတော့ဒီလဖြစ်သွားပြီပေါ့ဆိုတော့လာမယ့်နှစ်ပတ်လောက်အတွင်းမှာကိုသူတို့ကပထမဆုံးအစမ်းအနေနဲ့လူ2000ကရင်မှာကရင်နယ်မှာကရင်ပြည်နယ်မှာရှိတဲ့လူ2000ကိုစပြီးတော့မှသူတို့ပေးမယ်လို့ပို့မယ်လို့ပြောတယ်ပေါ့နော်ဒါပေမဲ့အခုအလုံးဝေဖန်နေတဲ့အတိုင်းမှာပဲအဓိကပြဿနာကသူတို့လုံမဲ့ရန်နေရပုံစံကပုံစံမကျနေဘူးပေါ့နော်ပုံစံမကျနေဘူးဆိုတာဘယ်လိုမျိုးလဲဆိုတော့တစ်ကထိုင်းဆိုရအနေနဲ့ကဒီအကြမ်းဖက်မြန်မာစစ်အုပ်စုကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရတဖွဲ့သဘောထားပြီးတော့မှဒီကိစ္စကိုနှစ်နိုင်ငံသဘောတူညီမှုကိုစစ်အုပ်စုနဲ့သွားလုပ်တဲ့ပုံစံမျိုးသွားလုပ်တဲ့ဟာဖြစ်တယ်ပေါ့နော်အဲ့ဒီဟာကလည်းပြဿနာရှိတယ်။ဘာကြောင့်လဲဆိုတော့ဒီမြန်မာစစ်အုပ်စုမှာကတရားဝင်မှုမရှိနေဘူးလေနော်တိုင်းပြည်ရဲ့တရားဝင်အစိုးရမဟုတ်နေတဲ့ဒီလိုမျိုးအထူးသဖြင့်အကြမ်းဖက်မှုတွေကိုနိုင်ငံတကာအကြမ်းဖက်မှုတွေရာဇဝတ်မှုတွေကိုကျူးလွန်နေတဲ့သူတွေကိုသွားပြီးတော့မှဒီလိုမျိုးပူပေါင်းဆောင်ရွက်မှုလုပ်တဲ့ကိစ္စကပထမဆုံးဒါကအရင်ဆုံးဟိုတရားဝင်မှုရရောဒီ morally ရရောမှားယွင်းတဲ့အချက်ပေါ့နောက်တစ်ခုကကြတော့လက်တွေ့မှားတဲ့အချက်ပေါ့လက်တွေ့မှားတဲ့အချက်ကဘာလဲဆိုတော့အခုဒီလူသားဆန္ဒအကူအညီဆိုတာကအရေးပေါ်လူသားဆန္ဒအကူအညီကိုပေးကြတယ်ဆိုတာကထိလွယ်ရှလွယ်အဖြစ်ဆုံးအနေအများဆုံးပေါ့နော်အနေရကြရောက်မှုအများဆုံးခံနေရတဲ့ပြည်သူစီကိုပို့ရတဲ့ကိစ္စဆိုတော့အနေအများဆုံးကြရောက်ခံနေရတဲ့ပြည်သူဆိုတာဘယ်သူလဲလို့မြန်မာနိုင်ငံမှာကြည့်လိုက်လို့ရှိရင်ဒီအကျန်းဖက်စေအုပ်စုကနေပြီးတော့မှဒီရွာမီရှိုးလို့ပြေးရတာနော်ဒီလက်နဲ့ကြီးချက်လက်ပြက်လို့ပြေးရတာပြီးလို့ရှိရင်လေရင်ဘွားနေလေရင်ကနေဘုံကျဲလို့ပြေးရတာဒီအကျန်းဖက်မှုကိုဖန်တီးတဲ့စေအုပ်စုနဲ့သွားလုပ်နေတယ်ဆိုတဲ့ဥစ္စာကသူ့ရဲ့မှားယွင်းချက်ပေါ့နော်အဲ့ဒီမှာလိုအပ်ချက်လမ်းကြောင်းလွဲသွားပြီပေါ့ကျွန်တော်တို့ပြောတာလေပြီးတော့သူကဘယ်သူနဲ့လှုပ်มาလဲဆိုတော့ဒီဘက်ထိုင်းဘက်ကနေပြီးတော့มาဟိုတရားရှိတယ်လीเนาะဟို friendship bridge ဆိုပြီးတော့มาထိုင်းနဲ့မြန်မာနဲ့ကြားကချစ်ကြည်မှုတရားเนาะဒီတရားကနေဖြတ်ပြီးတော့มาထိုင်းဘက်ကနေပြီးတော့มาထိုင်းချက်ချင်းကြီးကနေပြီးတော့มาဟိုဘက်ချမ်းကမြန်မာချက်ချင်းကြီးကိုတရားပေါ်ကနေဖြတ်ပြီးတော့มาလူသားဆန္ဒအကူအညီကိုပေးမယ်ဆိုတဲ့အစီအစဉ်အခုကဆိုတော့ကျွန်တော်တို့ကပြောတာက တနာအရန်ကြည့်တာကမြန်မာချက်ချေနီဆိုတာက1996ခရဲကနော်ဗိုလ်ချုပ်တန်းရွှေခက်မာတဲ့ကမြန်မာချက်ချေနီဆိုတာကဒီစစ်အုပ်စုရဲ့ဖိနှိပ်ရေးနော်ပြည်သူကိုဖိနှိပ်ရေးနော်ဒီစစ်အာဏာရှင်ရဲ့ပြည်သူကိုဖိနှိပ်ရေးလုံခြုံရေးရန်ရာအောက်ထဲကိုတွတ်သွင်းခံလိုက်ရတဲ့အုပ်စုအဖွဲ့ဖြစ်သွားပြီမြန်မာချက်ချင်းတွေကိုထိပ်ပိုင်းကနေအုပ်ချုပ်နေတာဒီနော်ဥဆောင်နေတာဒီတကယ်ဥဆောင်ရေး executive body ဒီစစ်တပ်မှာတာဝန်ထမ်းဆောင်ခဲ့ပြီးစစ်တပ်ဩဇာခံတွေစစ်တပ်ဘက်ကလာတဲ့သူတွေဖြစ်နေတယ်ဆိုတော့ကျမတို့ဆွေးနွေးတာကဒီထိုင်းဆိုရအနေနဲ့ကအခုတော့သူတို့ခေါ်ရတော့ဒါဟို pilot project ပေါ့ပထမဆုံးနမူနာစလုပ်တဲ့ဥစ္စာပေါ့ဒီ2000ကိုလာမဲ့နှစ်ပတ်လောက်မှပေးမယ်ဆိုတဲ့ကိစ္စဆိုတော့အဲ့ဒါကစလိုက်ပြီးဆိုတော့ကျမတို့ကအခုအဆိုပြုတာကပြန်ပြီးနောက်ဆုတ်ပေးပါเนาะပြန်နောက်ဆုတ်ပြီးတော့တကယ်တမ်းကထိုင်းဆိုရကတကယ်တမ်းပူပေါင်းဆောင်ရွက်တင်တာက NUG အမျိုးသားညီညွတ်ရေးအစိုးရပြီးွားလို့ရှိရင် KNU ပြီးွားလို့ရှိရင် KNPP ပြီးရင် IEC ခရနီမှာဆိုရင်တို့မှာဒီဂျာကာလာအုပ်ချုပ်ရေးเนาะဂျာကာလာအစိုးရလွတ်တော်ရှိနေပြီဆိုတော့တို့မှာလိုအပ်ချက်တွေကိုထိုင်းနိုင်ငံဘက်ကနေဝိုင်းပြီးတော့မှအကူအညီဖြည့်ပေးလို့ရတယ်လို့ကုံတွယ်ရေးကိုလည်းသူတို့နဲ့ပဲတရဝင်ပူးပေါင်းဆောင်ရွက်ပြီးတော့မှကုံတွယ်ရေးကိုဆက်လုပ်တယ်ဆိုလို့ရှိရင်2ဦးနှစ်ဖက်ပို့ပြီးတော့မှမှန်ကန်တဲ့လမ်းကြောင်းဖြစ်မယ်ဆိုတာမျိုးတော့အဆိုပြုခဲ့တာတော့ရှိတယ်ပေါ့နော
်ဒါဆိုလို့ရှိရင်အခုထိုင်းနိုင်ငံကဟိုတွားမဲ့ဒီလူသားချင်းစာနာမှုအကူအညီတွေကတကယ်တမ်းကျတော့သူကဒီနိုင်ငံပေါင်းစုံအလှရှင်တွေကပေးတဲ့မြန်မာနိုင်ငံတွေကပေးတဲ့ဒီလူသားချင်းစာနာမှုအကူအညီတွေကိုသူကတာဝန်ယူပြီးတော့သူကနေတဆင့်သွားမဲ့သဘောလားဥမာအာဆီယံဆိုလို့ရှိရင်လေဒါလူသားချင်းစာနာမှုအကူအညီပေးရေးကိစ္စမြန်မာနိုင်ငံအတွက်သူတို့စီစဉ်နေတာတွေလည်းရှိတယ်အခုချိန်ထိမဖြစ်နိုင်သေးဘူးဆိုတော့လေနောက်အခုဆိုအမေရိကန်ဆိုရင်လေဒါသူတို့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးပေါ့အခုသူတို့လူသားချင်းစာနာမှုအကူအညီပေးရေးတွေကိုသူတို့မြန်မာနိုင်ငံအတွက်ဦးစားပေးလှုပ်ဆောင်လာတယ်ဆိုတဲ့အကြောင်းရင်းနေဖြစ်လာတဲ့အနေအထားတွေပေါ့ဘယ်လိုသုံးသပ်လဲရှင်
ဟုတ်ပါတယ်ဟိုးရင်ကလေးကလည်းကျမတို့အခုချိန်ထိလည်းထိုင်းနယ်စပ်မှာဒုက္ခသည်စခန်း6ခုရှိတယ်လीနော်အာဒီဒုက္ခသည်စခန်းนี่မှာလည်းဟိုးရင်နှစ်ပေါင်း20 30တဲကလည်းအာထိုင်းနိုင်ငံအစိုးရကနေပြီးတော့မှဟိုစီမံဆောင်ရွက်ပေးတယ်ဆိုပေမဲ့လို့လမ်းဖွင့်ပေးတယ်အာဟိုလက်ခံပေးတယ်ဆိုပေမဲ့လို့တကယ့်အကူအညီအာဘန္ဒာရေးပိုင်းဆိုင်ရာအကူအညီကတခြားနိုင်ငံတွေကနေပဲလာတာပဲပေါ့နော်။အမအမေရိကလား EU လားကနေဒါလားဩစတြေးလျလားအစသဖြင့်ပေါ့နော်ဂျပန်လားဆိုတော့အခုလေဒီထိုင်းကနေပြီးတော့မှလုပ်မဲ့လူသားစာနာအကူအညီဆိုတဲ့ဥစ္စာကဟိုထိုင်းနိုင်ငံရဲ့အာဟိုနိုင်ငံတော်ဘတ်ဂျက်ထဲကနေတော့သူတို့လည်းမလုပ်နိုင်ပါဘူးပေါ့နော်။ကျမတို့တိုက်ပြီးကမြန်မာနိုင်ငံပြည်သူတွေရဲ့လိုအပ်ချက်ကဟိုဘတ်ချမ်းအာနေဆက်ဟိုဘက်ချမ်းကိုနိုင်ငံထဲမှာရောသူတို့နိုင်ငံထဲမှာရောက်နေတဲ့မြန်မာပြည်သူတွေရောလိုအပ်ချက်တွေအများကြီးရှိတယ်လေဆိုတော့တေချာရာကသူတို့ကနိုင်ငံတကာကအာဘန္ဒာရေးအကူအညီနဲ့ပဲလောက်ရမှာပဲဒါကြောင့်မလို့လက်ထိုင်းနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးကအမေရိကန်ကိုသွားပြီးတော့မှခုနကဒီအာဘလင်ကန်နဲ့တွေ့ဆုံဆွေးနွေးပြီးတော့မှအာဒီကိစ္စကိုသဘောတူညီအောင်သူတို့အာတိုက်တွန်းတာတွေလုပ်ခဲ့တာတွေကဒါတွေကဟိုသူတို့ရဲ့လိုအပ်ချက်ရှိလို့ပေါ့နော
်အဓိကတော့ဒီထိုင်းဆိုရအနေနဲ့က NUG တို့ဒိုင်းနာလက်နက်ကိုင်ဖွဲ့တွေနဲ့သူတို့ဘာကြောင့်သူတို့မှအဲ့လိုချိတ်ဆက်လှုပ်ဆောင်မှုမှာဘာကြောင့်သူတို့အတားဆီးဖြစ်နေရလဲဘာကြောင့်သူတို့မလုံနိုင်ဘူးလို့မြင်လဲရှင
်ကျွန်မမြင်တာကတော့အစိုးရရေဆိုပြီးတော့မှဖြစ်လာတယ်ဆိုရင်သူတို့ကခုနကဒီဘယ်လိုခေါ်လဲအချုပ်ချာအာဏာနဲ့အုပ်ချုပ်ရေးရန်ရာကိုကြည့်ပြီးတော့မှသူတို့ကထုံတန်းစင်လာပုံစံကွက်ထဲရအတိုက်တွက်တယ်ပေါ့နော်ပြောချင်တာကနေပြည်တော်မှာဘယ်သူထိုင်နေလဲနော်ဗီဇာကိုဘယ်သူကတုံးထူပေးလဲနော်ပြီးတော့ဝင်ကြီးဌာနဆိုတဲ့ဒီအဆောက်အအုံတွေပေါ့နော်တကယ်ကိုပြင်ပအဆောက်အအုံရ structure ရဝင်ကြီးဌာနတွေမှာဟာဘယ်သူတွေကဒီအန်တရားတွေကိုချုပ်ကင်ထားလဲဒါမျိုးတွေကိုသူတို့ကြည့်တာဟုတ်ကြည့်တဲ့အခါကျတော့ကျွန်တော်တို့ခေါ်တော့ state sovereignty state centric ပေါ့နော်ဒီ state sovereignty ရအချုပ်ချာအာဏာကိုဘယ်သူကကင်ထားလဲဆိုတော့သူကတိုင်းပြည်တပြည်ရဲ့မြို့တော်မှာဘယ်သူเนาะတိုင်းပြည်တပြည်ရဲ့မြို့တော်မှာဘယ်သူကဒါကိုဒီမြို့တော်ရဲ့အုပ်ချုပ်ရေးရန်ရာတွေကိုဘယ်သူကအုပ်စီးထားလဲဆိုတဲ့ဟာမျိုးကိုကြည့်တယ်လीဆိုတော့သူတို့ဘက်ကအခုလောလောဆယ်သူတို့ဘက်ကအဖြေထုတ်ရမှာပေါ့เนาะကျွန်တော်တို့ကထိုင်းလွတ်တော်ကိုအဆိုပြုတာကထိုင်းဆိုရနဲ့တေချာဆွေးနွေးပြီးတော့မှညှိနှိုင်းပေးပါเนาะထိုင်းနိုင်ငံရဲ့เนาะစီးပွားရေးကုန်သွယ်ရေးဟာမြန်မာနိုင်ငံပြည်သူတွေနေဆက်မှာရှိတဲ့တိုင်းရင်းသားဒေသအသီးသီးပြည်သူတွေအားလုံးအတွက်လည်းအရေးကြီးပါတယ်။ဒါကြောင့်မလို့နေဆက်တွေမှာเนาะနေဆက်ကုန်သွယ်ရေးတွေအကုန်လုံးဟာ
အလားကရင်နီအုပ်ချုပ်ရေးရန်ရာတွေနဲ့เนาะဒီကုန်သွယ်ရေးပေါ်လစီတွေနဲ့ပူးပေါင်းဆောင်ရွက်လို့ရပါပြီပေါ့အဲ့ဒါကြောင့်မလို့ဟိုနေပြည်တော်မှာရှိနေတဲ့စေအုပ်စုစီကိုသွားတဲ့ဟာကိုအာမလုတော့ပဲနဲ့ဖြတ်လိုက်ဖို့ပဲကျမတို့ကအဆိုပြုတယ်ပေါ့နော
်ဒီထိုင်းလွတ်တော်မှာပြုလုပ်တဲ့မြမအရေးဆွေးနွေးပွဲကိုဦးစီးကျင်းပတာကဒီလွတ်တော်မှာရှိတဲ့အမျိုးသားလုံခြုံရေးဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌပေါ့နော်ဆိုတော့ဒီလွတ်တော်အမတ်ကသူကအဲ့တော့ပူစီချင်းပါတာဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံအမျိုးသားလုံခြုံရေးမှာပေါ့နော်ထိုင်းဘက်ကအဓိကသူတို့ဘာတွေဟိုစိုးရိမ်တာတွေပေါ့သူတို့အဓိကထားတဲ့အချက်တွေဘာတွေတွေ့ရလဲရှင
်သူတို့တေချာတာတော့လေဟိုနေဆက်လုံခြုံရေးပေါ့နော်နေဆက်လုံခြုံရေးလို့ပြောရတဲ့အခါမှာကျွန်တော်တို့အာသူတို့ဘက်ကနေမြင်ကြည့်လို့ရတာကအာဒီစစ်ပွဲတွေဖြစ်နေတဲ့ကိစ္စနော်တော့စစ်ပွဲဖြစ်တဲ့အခါမှာလည်းချင်းချင်းပြောရင်မှာစစ်အုပ်စုကဥမာလေချောင်းကိုအားကိုးတဲ့အခါမှာလေချောင်းနဲ့အာလာတဲ့အခါမှာနေဆက်ကတ်နေတဲ့နိုင်ငံတွေမှာသူတို့ရဲ့အမျိုးသားလုံခြုံရေးနဲ့အချုပ်ချာအနာကိုလည်းထိခိုက်တယ်လေမြန်မာနိုင်ငံဘက်မှာဒီစစ်အုပ်စုအကြမ်းဖက်ခံရမှုကိုပြန်ပြီးတော့မှ defend လုပ်ရတဲ့เนาะပြန်ပြီးတော့ကာကွယ်ရတဲ့เนาะဒီအာတော်လှန်ရေးအင်အားစုတွေဘက်ကနေလက်တုံ့ပြန်ရတယ်တိုးတော်လည်းပဲပြောချင်တာအနှစ်တာရအရာမှာတော့မြန်မာနိုင်ငံမှာဒီရင်းစစ်ဖြစ်တယ်စစ်ပွဲဖြစ်တယ်ဆိုတော့အဲ့ဒီစစ်ပွဲဒီအဲ့ဒီစစ်ပွဲရဲ့နောက်ဆက်တွဲအကျိုးအာနောက်ဆက်တွဲတက်ရောက်မှုတွေပေါ့နော်အဲ့ဒီတက်ရောက်မှုတွေကစစ်ရေးအရတက်ရောက်တာတွေရှိနိုင်တယ်ထိုင်းနိုင်ငံရောထိုင်းစစ်တပ်ကရောမြန်မာစစ်တပ်ရဲ့လူပဆန်မှုတွေယဉ်ကျေးမှုမရှိမှုတွေကိုသူတို့လည်းကောင်းကောင်းသိတယ်အဲ့တော့သူတို့ဘက်ကသူတို့နိုင်ငံရဲ့လုံခြုံရေးအရာကြည့်ရမယ့်ဟာတွေအများကြီးရှိတယ်နော်လူတွေဝင်လာလို့ပါလာမယ်နော်နောက်ဆက်တွဲအာစစ်ပွဲရေးလူမှုရေးပြဿနာတွေပြီးရင်စစ်တပ်ရဲ့အာဟိုအကြမ်းဖက်မှုတွေစစ်ရေးအရာအကြမ်းဖက်မှုတွေကြောင့်မလို့သူတို့နိုင်ငံရဲ့အချုပ်အခြာအာဏာနယ်မြေနဲ့လုံခြုံရေးကိုထိခိုက်လာနိုင်နေဒါတွေလည်းသူတို့ဘက်ကအများကြီးစဉ်းစားရတဲ့ဟာမျိုးရှိတယ်ဆိုတော့ကျမမြင်တာတော့သူတို့ဘက်ကခြုံပြီးတော့မှခုနကစစ်ပိုင်းဆိုင်စစ်ဖက်ဆိုင်ရာအရာအချုပ်အခြာအာဏာလုံခြုံရေးလူသားဆိုင်ရာလုံခြုံရေးသူတို့နိုင်ငံရဲ့လူမှု fabric နော် social fabric နဲ့လူမှုအတိုင်းအဝိုင်းပေါ်မှာထိခိုက်လာနိုင်တဲ့အနေအထားမျိုးတွေဒါမျိုးတွေကိုသူတို့စီမံခန့်ခွဲဖို့အတွက်တည်တည်ဆတ်ဆတ်ကိုသူတို့အာလေးလေးနက်နက်ကိုသူတို့တွေးပြီးတော့မှစီစဉ်မှုတွေလုပ်ဖို့အာသွားလုပ်နေပြီဆိုတာတော့ကျမတို့မြင်ရတယ်
အဲ့တော့တစ်ဖက်မှာလည်းဟိုစစ်ကောင်စီကတော်တော်လေးပြင်းပြင်းထန်ထန်ကန့်ကွက်ပြီးတော့ဒီလိုမြမကြီးကိုလောက်ရမလားဆိုပြီးတော့စစ်ကောင်စီကကန့်ကွက်တယ်ဖိအားပေးတာလည်းရှိတယ်ဒါပေမဲ့ထိုင်းလွတ်တော်ကလည်းဒီလိုအရင်ကပေါ့နော်ထိုင်းနဲ့မြန်မာအင်ဂျီချင်းဆက်ဆံရေးမှာဆော့ဆော့လို့သူတို့အရန်ကိုဂယုတဆိုင်ထားခဲ့ရအထူးသဖြင့်ထိုင်းစစ်တပ်အနေနဲ့လည်းမြန်မာစစ်တပ်နဲ့ဟိုအနီးကပ်ဆက်ဆံရေးတွေရှိနေတဲ့ကြားထဲကနေပြီးတော့ဒီလိုမြမအရေးကိုပေါ့လေသူတို့တည်တည်ချာချာလေးလေးနက်နက်ဟိုဆွေးနွေးဖို့လုပ်ခဲ့ရတဲ့လုပ်ရတဲ့အကြောင်းရင်းကိုဘယ်လိုမြင်လဲရှင်
ဒီမိုကရေစီနိုင်ငံရဲ့ခုနကအချုပ်အခြာအာဏာပါဝါဘဲလန့်စ်မှာဥပဒေပြုရေးပေါ်လစီမိတ်လုပ်တဲ့ဥပဒေတိုင်းပြည်ရဲ့တရားဥပဒေစိုးမိုးရေးအတွက်ကိုဥပဒေပြုကြရတဲ့ဥပဒေပြုရေးလုပ်ဖို့အတွက်တာဝန်ရှိတဲ့လွှတ်တော်ကအမျိုးသားလုံခြုံရေးအတွက်နော်တာဝန်ယူရတဲ့ကော်မတီကဒီကိစ္စကိုကင်တွယ်ပြီးဆိုလို့ရှိရင်စစ်တပ်ဆိုတာကဥပဒေပြုတ်ပြီးတော့မှချပေးလိုက်တဲ့ဥစ္စာကိုအကောင့်ထဲပေါ်ပြီးတော့မှတိုင်းပြည်ကိုကာကွယ်ရတာလေအဲ့ဒါကဒီမိုကရေစီနိုင်ငံတွေရဲ့ဒီမိုကရေစီရဲ့အနှစ်သာရပဲထိုင်းနိုင်ငံရဲ့ဒီမိုကရေစီဟာကျွန်တော်တို့အာဏာသိမ်းတာကြီးခဏခဏသမိုင်းမှာဖြစ်ခဲ့တယ်ဆိုတာရှိတော်လေးပဲဒီမိုကရေစီအုတ်မြစ်ကခိုင်ထားပြီးသားတို့ကအဲ့အတွက်ကြောင့်မလို့အခုလိုမျိုးလွှတ်တော်ရဲ့အမျိုးသားကာကွယ်ရေးအမျိုးသားလုံခြုံရေးကော်မတီကနေဥက္ကဋ္ဌကိုယ်တိုင်ဥဆောင်ပြီးလုပ်တယ်ဆိုတော့ဒါဟာထိုင်းစစ်တပ်အနေနဲ့လေလွှတ်တော်ကခေါ်ပြီးဆိုရင်သူတို့ကလာပြီးရှင်းပြရတာပဲကျမတို့နိုင်ငံလိုမဟုတ်ဘူးလေနော်အဲ့တော့လွှတ်တော်ကခေါ်ပြီးဆိုရင်စစ်တပ်တည်လေဟလာဟိုသူတို့ရဲ့ဗိုလ်ချုပ်တည်လေလာပြီးတော့မှဦးစီးစေးဦးစီးချုပ်တည်လေလာပြီးတော့မှရှင်းပြပေးရတာပဲဆိုတော့ဒါဟာကျမတို့ဒီမိုကရေစီရဲ့အခြေခံအုတ်ဖြစ်တည်နဲ့အနှစ်သာရတွေထိုင်းမှာရှိနေတဲ့ဥစ္စာဒါကျမတို့အင်မတန်မှဟိုဘယ်လိုခေါ်မလဲမြန်မာနိုင်ငံရှေ့သွားတဲ့အခါမှာလေဒီလိုမျိုးအခြေခံအုတ်မြင့်မျိုးတွေကိုခိုင်အောင်လုပ်ဖို့အတွက်ကျမတို့အတွက်ဟိုနမူနာယူစရာတွေလည်းအများကြီးရှိတယ်ပေါ့နော်ဆိုတော့သူတို့ရဲ့အလေးထားမှုဟာကျမတို့နိုင်ငံဒီ Federal Democracy ပြဖို့အတွက်တိုက်ပွဲဝင်နေတာအတွက်ကိုနိုင်ငံရေးအရာရောတော့ကျမတို့အတွက်အများကြီးအားထားစရာဖြစ်နေလို့ပဲကျမတို့ဒီချောင်းနေပါလေ
Thank you.
ဒါကတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုကြကြတာပါရှင်။တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်
။ VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabamis ဖြစ်ပါတယ
်။ကဲခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်ကြရအောင်ပါရှင်။စစ်ကောင်စီကပြည်သူစစ်မှုတန်းဥပဒေပြဋ္ဌာန်းလိုက်ပြီးနောက်ပိုင်းမှာလူငယ်တွေဟာစစ်မှုထမ်းရမှာကိုရှောင်ရှားနိုင်ဖို့စ조사ရင်နိုင်ငံเจ้าကိုအစုလိုက်အပြုံလိုက်ထွက်ဖို့စ조사နေကြပါတယ်။ဒီဥပဒေဟာနိုင်ငံအတွက်ဆိုးရွားတဲ့အကျိုးဆက်တွေဖြစ်ပေါ်စေသလိုအကျက်အတဲကြားကအခွင့်အလမ်းတွေလည်းဖြစ်ပေါ်စေနိုင်တဲ့အကြောင်းကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာစောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေစစ်မှုမထမ်းမနေရပြည်သူစစ်မှုတန်းဥပဒေဟာအကြက်တဲကြားကအခွင့်အလမ်းဖြစ်လာနိုင်သလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါစစ်တပ်ကျေးဇူးမူးလို့တောင်ရှူစရာမရှိဘူးလို့ဟန်တာပရီဦးဝင်းတင်ကပြောခဲ့ပူပါတယ်အဲ့ဒီစကားကြားရတော့စစ်တပ်ကိုဝေဖန်လိုက်တာများပြင်းထန်လွန်းလိုက်တာလို့ထင်ခဲ့ပူပါတယ်အလန်ဒီကောင်းဆောင်တခင်ဆိုးကြီးကလည်းမြန်မာစစ်တပ်ဟာတည်မမှန်ဘူးဖက်စစ်တည်ပါလာတယ်တနေ့တိုင်းပြည်ကိုဒုက္ခပေးလိမ့်မယ်လို့အစိုးကြီးကလည်းမှတ်ချက်ပေးခဲ့ပူပါတယ်ဒီလိုပြောတာကြားရတော့အလန်ဒီကွန်မြူနစ်ကောင်းဆောင်ကြီးတောခုကောင်းဆောင်ကြီးစကားကအစွန်းရောက်လိုက်တာလို့စိတ်ထဲမှာဖြစ်ခဲ့မိပါတယ်ဒီနေ့ဒီအချိန်မှာတော့စစ်တပ်ဒုက္ခပေးတာကိုတိုင်းရင်းသားပြည်သူတွေနဖူးတွေဒူးတွေဆိုးရွားစွာတွေ့ကြုံခံစားနေကြရပါပြီစစ်တပ်ကပေးတဲ့ဒုက္ခကိုတိုင်းရင်းသားပြည်သူတွေလက်တလောရင်ဆိုင်ကြုံတွေ့နေရတာကတော့2024ဖေဖော်ဝါရီ10ရက်နေ့မှာစတင်အသက်ဝင်တယ်လို့စစ်ကောင်စီကကြေညာခဲ့တဲ့ပြည်သူစစ်မှုထမ်းဥပဒေပဲဖြစ်ပါတယ
်စစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းဥပဒေကြောင့်ပြည်သူတွေကြားမှာအထိတ်အလန့်ဖြစ်ခဲ့ရပါတယ်စစ်မှုထမ်းရမယ့်အရွယ်သားသမီးရှိတဲ့မိသားစုတိုင်းဟာစိုးရိမ်ပူပန်မှုတွေနဲ့ကြုံနေကြရပါတယ်ဒီဥပဒေကိုသဘောမတူသူလက်မခံနိုင်သူတွေဟာသားသမီးတွေစစ်မှုထမ်းရမှာကိုရှောင်နိုင်ဖို့နှီးမျိုးစုံစူးစမ်းကြတာတွေ့ရပါတယ်။ဒီလက်တစ်ခုကတော့သားသမီးတွေကိုနိုင်ငံခြားပို့ခြင်းပါပဲ။ငွေကြေးတက်နိုင်သူအဆက်အသွယ်ရှိသူပတ်စပို့နိုင်ငံကူးလက်မှတ်ရှိသူတွေကလေးဆောင်ခရီးနဲ့အပေါ်လမ်းကထွက်ကြပြီးတော့အဲ့ဒီလိုအခြေအနေမပေးသူတွေကတော့အောက်လမ်းကနေနေဆက်ဖြတ်ကျော်ပြီးတော့အိမ်ကြီးချင်းနိုင်ငံတွေစီကိုထွက်ခွာကြပါတယ်။အပေါ်လမ်းကရောအောက်လမ်းကရောအများဆုံးထွက်ခွာကြတာကတော့ထိုင်းနိုင်ငံကပဲဖြစ်ပါတယ်။ပြည်သူစစ်မှုထမ်းဥပဒေကျင်းပပြီးနောက်မှာဗီဇာရရှိရေးအတွက်ရန်ကုန်ကထိုင်းတန်ရုံရှိမှာတိုးဝေတန်းစီနေကြတာကိုမီဒီယာတွေမှာမြင်တွေ့နေရပါတယ်။အဖြစ်ကဘလောက်တောင်ဆိုသလဲဆိုရင်မန္တလေးမြို့ကပတ်စပို့နိုင်ငံကူးလက်မှတ်ရုံးမှာပတ်စပို့ရရှိရေးတိုးဝေကြရင်လူအုပ်ပြီလို့အမျိုးသမီးငယ်လက်ဦးသေဆုံးခဲ့ရတဲ့အထီးပါပဲ
။စစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းဥပဒေပေါ်မြမကဗမီဒီယာတွေကပြင်းပြင်းထန်ထန်ဝေဖန်ရေးသားခဲ့ကြတာတွေ့ရပါတယ်။အလားတူပါပဲအမေရိကန်ပြည်ထောင်စုဝါချင်တန် DC အခြေစိုက် USIB လို့ခေါ်တဲ့အမေရိကန်ငြိမ်းချမ်းရေးအင်စတီကျူကလည်းသူ့ရဲ့အင်တာနက်စာမျက်နှာမှာမြမစစ်ကောင်စီကိုကြမာငင်စေတဲ့ပြည်သူစစ်မှုထမ်းဥပဒေဆိုတဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ကို2024ဖေဖော်ဝါရီ26ရက်နေ့ကဖော်ပြထားပါတယ်။အဲ့ဒီဆောင်းပါးကိုရေးသားသူကတော့USIB ရဲ့ဧည့်ပညာရှင်နဲ့ Wilson Center မှာ Global Fellow ဖြစ်ဆောင်ရွက်နေတဲ့ရဲမျိုးဟင်းဖြစ်ပါတယ်။အခုလိုစစ်ထဲမဝင်မနေရစစ်မှုထမ်းဥပဒေပြဋ္ဌာန်းတာဟာစောက်တီယာမရမတီမငိမ်ဖြစ်နေတဲ့စစ်ကောင်စီရဲ့ပုံရိပ်ကိုပြသနေတာဖြစ်တယ်လို့ဆောင်းပါရှင်ကဆိုပါတယ်။ဆောင်းပါရဲ့အစမှာ KIO ခေါင်းဆောင်တူဖြစ်တဲ့ဗိုလ်ချုပ်ဂွန်မော်ရဲ့သဘောထားမှတ်ချက်နဲ့စထားပါတယ်။ဗိုလ်ချုပ်ဂွန်မော်က2021ဖေဖော်ဝါရီ10ရက်နေ့ကနီကုံရဲ့အစဆိုရင်2024ဖေဖော်ဝါရီ10ရက်နေ့စတင်အာဏာတည်သောဥပဒေကနီကုံရဲ့အဆုံးသားလို့ဆိုရမှာပေါ့လို့ပြည်သူစစ်မှုထမ်းဥပဒေနဲ့ပတ်သက်လို့မှတ်ချက်ပေးခဲ့ပါတယ်။ဒီစစ်မှုထမ်းမနေရဥပဒေကြောင့်ဒေသတွင်းမတည်မငြိမ်ဖြစ်မှုကိုပိုမိုကြီးထွားလာစေပြီးတော့အိမ်နီးချင်းနိုင်ငံတွေကိုဝန်တုပ်ဝန်ပိုးဖြစ်စေတယ်။မြန်မာနိုင်ငံတွင်းမှာသာမကဒေသတွင်းကိုပါဝရုံးသုံးကားနဲ့မတည်မငြိမ်ဖြစ်စေတယ်အဓိကလက်သည် အဓိကတရားခန်းဟာစစ်ကောင်စီဖြစ်တယ်ဆိုတာပုံမူခိုင်မာလာစေတယ်လို့လဲဆောင်းပါရှင်ရဲမျိုးဟင်းကရေးသားထားပါတယ်ဒါအပြင်ဆောင်းပါရှင်ကပြည်သူစစ်မှုထမ်းဥပဒေရဲ့တမိုင်းကြောင်းကိုလည်းဖော်ပြထားပါတယ်မြန်မာစစ်တပ်ခေါင်းဆောင်တွေဟာပြည်သူစစ်မှုထမ်းဥပဒေကို1959နှစ်လောက်ကတည်းကစတင်စဉ်းစားခဲ့ကြတယ်ဘာကြောင့်လဲဆိုတော့အိန္ဒိယချင်းအင်အားကြီးနိုင်ငံကြီးတွေဖြစ်တဲ့တရုတ်နဲ့အိန္ဒိယတို့ကကျူးကျော်လာခဲ့ရင်ဆိုတဲ့စိုးရိမ်ချက်ကြောင့်ဖြစ်တယ်ဥပဒေမူကြမ်းကို1955ခုနှစ်မှာရေးဆွဲခဲ့ပြီး1958-1960အတွင်းဗိုလ်ချုပ်ကြီးနေဝင်အိမ်ဆောင်အစိုးရလက်ထက်မှာဥပဒေဖြစ်ပြဋ္ဌာန်းခဲ့တယ်ဒီဥပဒေကိုအဓိကဥဆောင်ရေးဆွဲခဲ့သူကတော့ဗိုလ်ချုပ်မောင်မောင်ဖြစ်တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ
်ဘာကြောင့်ဒီဥပဒေပြဋ္ဌာန်းရလဲဆိုတာကိုလည်းဆောင်းပါးမှာရေးသားထားပါတယ်အဓိကကတော့စစ်တပ်မှာလူဝင်အားရောနှဲလာလို့ဖြစ်ပါတယ်စစ်တပ်မှာအင်အား3သိန်းကနေ4သိန်းကျရှိတယ်လို့ခန့်မှန်းကြပေမဲ့သူ့အနေနဲ့ကတော့2021ခုနှစ်မတိုင်ခင်မှာအင်အား3သိန်းခွဲခန့်သာရှိပါတယ်2023ခုနှစ်တစ်တုံညာနှစ်ခေါ်စတင်ပြီးချိန်မှာတော့စစ်တပ်အင်အားဟာ3သိန်း3000ထက်မပိုနိုင်တော့ဘူးလို့ဆောင်းပါရှင်ရဲမျိုးဟိတ်ကဆိုပါတယ်ဆောင်းပါးမှာပြည်သူစစ်မှုထမ်းဥပဒေကြောင့်ဖြစ်ပေါ်လာနိုင်တဲ့အကျိုးဆက်တွေကိုဖော်ပြရမှာတော့လူငယ်တွေကိုတော်လှန်ရေးအင်အားစုတွေအဖြစ်စုဆောင်းပေးရရောက်စီပါလိမ့်မယ်စစ်တပ်တွင်မှညီညွတ်ရေးပြတ်ပြားစေနိုင်ပါတယ်လက်နက်ချအလင်းဝေသူတွေဗတ်ပြောင်းသူတွေပို့များလာနိုင်ပါတယ်အတင်းအကျပ်စစ်တပ်ထဲဝင်စေတာဟာစိတ်ချယုံကြည်လို့မရတဲ့လက်အောက်ငယ်သားရဲဘော်တွေသာရရှိစေမှာဖြစ်ပါတယ်ဒီဥပဒေဟာပြည်သူတွေကိုပိုစိတ်ဒုက္ခရောက်စေပါတယ်ဒေတာရင်မတည်ကြိမ်မှုကိုပုံပုံဖြစ်ပေါ်စေပါတယ်စစ်ကောင်စီကြာဆုံးခန်းကိုမြေပြန်ရောက်ဖို့တိုးပို့ပေးတဲ့ဥပဒေဖြစ်တယ်လို့ဆောင်းပါရှင်ရဲမျိုးဟိတ်ကသုံးသပ်ထားပါတယ
်အေယာဝတီသတင်းဌာနကလည်းပြည်သူစစ်မှုထမ်းဥပဒေပေါ်အမြင်ကိုအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ကစီးပွားရေးပါမောက္ခဒေါက်တာမင်းမင်းတော်ကိုဆက်သွယ်မေးမြန်းထားတဲ့ရုပ်သံသတင်းကို2024ဖေဖော်ဝါရီ15ရက်နေ့ကဖော်ပြခဲ့တာတွေ့ရပါတယ်ဒေါက်တာမင်းမင်းတော်ကစစ်ကောင်စီကထုတ်ပြန်တဲ့စစ်မှုမထမ်းမနေရဥပဒေဟာတန်ပေါင်းများစွာသောလူငယ်တွေကိုနိုင်ငံကနေနှင်ထုတ်သူလို့ဖြစ်စေတာကြောင့်အလုသမားစည်းကွက်ကုန်ထုတ်လုံနိုင်စွာနဲ့လူသားချင်းမြစ်တွေမတီမငင်ဖြစ်ပြီးတိုင်းပြည်စည်းဝါးရေးထိခိုက်စေတယ်။ကုန်ထုတ်စွမ်းအားကိုလျော့နည်းစေနိုင်တာမို့ကုန်စည်နှုန်းတွေလည်းအခုတည်းပိုတက်လာနိုင်တယ်လို့ပြောကြားထားပါတယ်။ဒါပေမဲ့အစိုးရကအကောင်လို့ဆိုနိုင်တာကတော့လူငယ်တွေဟာအခုရင်ဆိုင်နေရတဲ့အကြက်တဲကနေအခွင့်အလန်းတွေကိုလည်းဖန်တီးနိုင်မယ်လို့ယုံကြည်တဲ့အကြောင်းပြောပါတယ်။အဲ့ဒါကတော့စစ်မှုမထမ်းမနေရဥပဒေကိုစစ်ကောင်စီကအတင်းအကျပ်တကယ်လုပ်ခဲ့ရင်စစ်တပ်ထဲကအတွင်းသတင်းတွေရရှိနိုင်မယ်။ PDF တွေကိုမတိုက်ပဲစစ်တပ်အပေါ်ပိုင်းကိုပြန်တိုက်မဲ့သူတွေလည်းဖြစ်ပေါ်လာနိုင်တယ်။ဒါကြောင့်အခုဆင်နွှဲနေတဲ့ຫນွေဥတော်လှန်ရေးလွယ်လွယ်ကူကူနဲ့အောင်မြင်နိုင်မဲ့အခွင့်အလန်းလို့လည်းမြင်မိတဲ့အကြောင်းပြောကြားသွားပါတယ်။ဒေါက်တာမင်းမင်းတော်ပြောသလိုပါပဲ။စစ်ကောင်စီအနေနဲ့ပြည်သူစစ်မှုထမ်းဥပဒေကိုအတင်းအကျပ်အကောင်အထည်ဖော်ခဲ့ရင်လူငယ်တွေပြည်သူတွေဘယ်လိုတုံ့ပြန်ကြမလဲလူငယ်တွေဟာအကျပ်တဲကိုအခွင့်အလန်းဖြစ်အသုံးချနိုင်ကြမလားဆိုတာစိတ်ဝင်စားစရာကောင်းလာပါတယ်ဗိုလ်ချုပ်ကွန်မော်ကတော့ပြည်သူစစ်မှုထမ်းဥပဒေဟာစစ်ကောင်စီရဲ့ဏိဂုံးလို့ဆိုပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုဆောင်းပါရှင်ပြည်သွေးနိုင်တဲ့အတူအလိမာကတင်ဆက်ခဲ့တာပါဆက်လက်ပြီးတော့ဒီ ISB မြန်မာမြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုကြည့်ကြရအောင်ပါရှင်အာနာသိမ့်မှုအလွန်၃နှစ်အတွင်းမှာစစ်ကောင်းဆောင်ဟာသူ့ရဲ့အုပ်ချုပ်ရေးရန်ဒီယာထိပ်ပိုင်းကိုပြောင်းကြည့်ပြင်ကြည့်လုပ်ခဲ့ပါတယ်ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာအဲ့ဒီအကြောင်းအရာတွေကိုဒီကောက်နှုတ်ပြီးတော့ဖော်ပြထားပါတယ်ရှင်
အနာသိမှုအလွန်၃နှစ်အတွင်းစစ်ကောင်းဆောင်ဟာအုပ်ချုပ်ရေးရန်တရားထိပ်ပိုင်းကိုအကြိမ်ကြိမ်ပြောင်းလဲနေခဲ့ပါတယ်။အခုဆိုရင်စစ်ကောင်စီနဲ့အစိုးရဖွဲ့တွေမှပါဝင်မှုသူ152ဦးရှိနေပါပြီ။အဲ့ဒီအပြောင်းလဲတွေမှာစစ်ကောင်စီဝင်ဝင်ကြီးနဲ့တိုင်းနယ်ပြည်နယ်ဝင်ကြီးချုပ်တွေပါဝင်ပါတယ်။နေရာရွှေ့တာအနာပေးတာထုတ်ပယ်တာအသစ်ခန့်အတာနဲ့ဝင်ကြီးဌာနခွဲတာစတာတွေဖြစ်ပါတယ်။၃နှစ်တာအတွင်းစစ်ကောင်စီကို၄ချိန်နဲ့အစိုးရဖွဲ့ကို6ချိန်ပြင်ဆင်ဖွဲ့စည်းခဲ့ပါတယ်။ စစ်ကောင်းဆောင်ရဲ့အုပ်ချုပ်ရေးရန်တရားဟာသုံးနှစ်ကြာတဲ့အထိမတည်ငြိမ်သေးတဲ့သဘောပါပဲ။စစ်ကောင်းစီရဲ့အုပ်ချုပ်ရေးရန်တရားအပြောင်းလဲဟာဥသိမ်းစိန်အစိုးရနဲ့ NLD အစိုးရလက်ထက်တွေနဲ့ရှင်ရင်ဆန့်ကျင်တင်များခဲ့ပါတယ်။ဝင်းကြီးအဖွဲ့ကိုသုံးနှစ်အတွင်းမှာပဲ52ချိန်အထိအပြောင်းလဲလုပ်ခဲ့ပြီးပါပြီ။ဒီထဲမှာပြည်တော်စုအဆင့်အဖွဲ့စည်းတွေရဲ့ဥက္ကဋ္ဌတွေဒုတိယဝင်းကြီးတွေနဲ့တိုင်းနယ်ပြည်နယ်ဝင်းကြီးချုပ်တွေကိုထက်တွက်မှတ်ထားပါဘူး။ဥသိမ်းစိန်အစိုးရလက်ထက်မှာပထမသုံးနှစ်တာအတွင်းအစိုးရအဖွဲ့ရဲ့အပြောင်းလဲက28ချိန်ရှိပါတယ်။ NLD အစိုးရလက်ထက်မှာတော့ပထမ3နှစ်အတွင်းမှာ9ချိန်ပဲရှိခဲ့တာပါစစ်ကောင်းဆောင်ရဲ့အမြင့်ဆုံးအုပ်ချုပ်ရေးအဖွဲ့ဖြစ်တဲ့စစ်ကောင်စီထဲမှာပါဝင်ဘူးသူ33ဦးရှိသွားပါပြီအာဏာသိမ်းချိန်ကနေအခုထိနေရာမြဲနေသေးတာကတော့7ဦးပဲရှိပါတယ်ရက်သားတွေကပရိုမန်းကြီးမောင်နဲ့ဥရွှေကျိန်းတို့နှစ်ဦးပဲအဲ့ဒီရှစ်ဦးထဲမှာပါတာပါ။နေရာမြဲနေတဲ့တခြားကောင်စီဝင်တွေကတော့စစ်ကောင်းဆောင်နှစ်ဦး၊ဗိုလ်ချုပ်ကြီးနှစ်ဦးနဲ့ဒုတိယဗိုလ်ချုပ်ကြီးနှစ်ဦးလို့ဖြစ်ပါတယ်။သူတို့တွေကတော့စစ်ကောင်းဆောင်ရဲ့ယုံကြည်ရတဲ့အတွင်းစီမှာရှိနေကြတာပါ။လက်ရှိမှာတော့စစ်ကောင်စီကိုစစ်ဘက်က9ဦး၊အရက်ဘက်က9ဦးစုစုပေါင်း18ဦးနဲ့ဖွဲ့စည်းထားပါတယ်။အနာသိမှုအလုံး၃နှစ်အတွင်းစစ်ကောင်စီကနေဖယ်ရှားခံရတဲ့ကောင်စီဝင်15ဦးရှိပါပြီ။ဖယ်ရှားခံရသူတွေထဲမှာဗိုလ်ချုပ်ကြီးတဦးနဲ့ဒုတိယဗိုလ်ချုပ်ကြီး2ဦးပါဝင်ပါတယ်။လေးတဲ့ဦးစီးချုပ်ဖြစ်တဲ့ဗိုလ်ချုပ်ကြီးမမောင်ကျော်ကိုအာဂရိကိစ္စတွေကြောင့်အနာပေးခံရပြီးတဲ့နောက်မှာကောင်စီဝင်အဖြစ်ဆက်ပြီးမတွေ့ရတော့ပါဘူး။ဒုတိယဗိုလ်ချုပ်ကြီး2ဦးဖြစ်တဲ့မိုးမြင့်ထွန်းနဲ့စိုးထွတ်တို့ကိုတော့ရာထူးနဲ့လုတ်ပိုင်ခွင့်ကိုအသုံးပြုပြီးကိုကျိုးစည်းဝါးပြုလုပ်တယ်ဆိုပြီးထုတ်ပယ်ထောင်ချခဲ့ပါတယ်။ဒါအပြင်ဦးသိန်းညွန်ဦးခမောင်ဆွေတို့အပါအဝင်အရက်သားကောင်စီဝင်12ဦးကိုလည်းအနာပေးခဲ့တာပါ။သူတို့တွေကတချို့တွေဟာစစ်ကောင်းဆောင်နဲ့သဘောထားကွဲလွဲခဲ့တာကြောင့်ပါပဲ
။ဒါကတော့ ISP မြန်မာမြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါ။အခုဆက်လက်ပြီးတော့တနင်္ဂနွေညစဉ်တိုင်းတင်ဆက်နေတဲ့မြမပီကပေးစာကဏ္ဍကိုမအေးကျန်တော်မအေးတနာကျော်တင်ဆက်ထားတာကိုကြည့်ရှုကြရအောင်ပါရှင
်ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တို့လေးတွေနဲ့စာချင်ပါတယ်။ English ဆိုတဲ့သောရရှင်ကကျွန်တော်အသက်42နှစ်ရှိပါပြီ။ကျောင်းသားဘဝတည်းက view ရဲ့သတင်းတွေကိုကြိုက်နှစ်တလို့နားဆင်လာတာ။အခုဆိုရင်18နှစ်ကျော်လောက်ရှိပါပြီ။ကျေးဇူးပါ view ရေ။နောက်နောက်လဲ view ရဲ့သတင်းမှန်သတင်းမြန်တွေကိုအချိန်နဲ့တပြည့်ညီတင်ဆက်နိုင်ပါစေ။ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်တဲ့။ကျွန်တော်ကတော့ညီလေးခေါ်အောင်ကိုလက်ပါလို့ရေးလာပါတယ်။ဟုတ်ကဲ့ပါ။ကျေးဇူးအထူးတင်ပါတယ်နော်။စင်တော်ဆွေးရတော်ရရှင်ကလည်းအမြဲကြည့်ရှုပါတယ်။တရင်နားမထောင်ရရင်အိတ်မပြောပါဘူး။အလုတ်ထဲမှာဖုန်းမကန်ရတော့အလုတ်ကပြန်လာတော့ချက်ရပြုတ်ရနဲ့ညနေမှာပဲ။ view ရအစီအစဉ်တွေကိုနားထောင်ပြစ်တော့တယ်တဲ့။အခုလိုမျိုးမအားတဲ့ကြားတွေကနေပြီးအစီအစဉ်မမှန်နားထောင်နေတဲ့ဆိုတဲ့အတွက်ကြောင့်လို့အထူးကျေးဇူးတင်ပါတယ်။သူဆောင်ဆွေးရတော်ရရှင်ကတော့တရင်သစ်လေးတွေရကြင်လို့ပါတဲ့။နိုင်ငံတကာတရင်တွေရောအများကြီးနားထောင်ပါတယ်တဲ့။ဟုတ်ကဲ့ပါ။မသူဆောင်ရင်တရင်သစ်တွေပုံမှန်ရယူခြင်းနဲ့ဆိုတော့ကျမတို့ VOE ကပေးပို့တဲ့ email သတင်းလွှာကိုလိုချင်တဲ့ဆိုပြီးကျမတို့စီကိုစာရေးပေးပါနော် email လေးကိုပို့ပေးလိုက်ပါကျမတို့အဲ့လိုမျိုးနေ့စဉ်သတင်းလွှာလေးကိုပို့ပေးမှာဖြစ်ပါတယ်အဲ့မှာသတင်းကောင်းစင်တွေပါပြီးတော့အဲ့ကနေတဆင်သတင်းအကျယ်တဝင့်ပြန်ပြီးတော့ဖတ်လို့ရပါတယ်ရှင်ဒါနဲ့ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကတချင်းတစ်ပုတ်ကြိုက်လို့ပါဆိုပြီးတော့စာရေးပြီးတော့မေးလာတဲ့သောရရှင်ကတော့
အခုကျမတို့နေမှာဆိုတော့ပုံမှန်အားပေးနေပါတယ်ရှင် VOA Burmese အမျိုးသမီးကဏ္ဍကနောက်ခံတခြင်းကိုအရန်ကြိုက်လို့ပါတခြင်းကောင်းစီလေးပြောပြလို့ရမလားရှင်ဒေါင်းလုဒ်ဆွဲပြီးတော့နားထောင်လို့ရအောင်ပါဖြစ်နိုင်ရဲ့ email ကနေစာပြန်ပေးပါနော် radio တစ်ခါတည်း line မကောက်လို့ပ
ါဟုတ်ကဲ့ပါဒီတော့ရှင်ကအခုမှဒီဟာလေးမေးလာတာအရင်တော့ကကျမဖြေတာတွေမကြားလိုက်ဘူးထင်ပါတယ်နော်ဒီအမျိုးသမီးကဏ္ဍရဲ့တခြင်းနဲ့ပတ်သက်ပြီးတော့တော်တော်ရှင်ကတော်တော်လေးကြိုက်ကြလို့ခဏခဏစာရေးမေးလာတာရှိပါတယ်ရှင်ဒီတခြင်းလေးကရုပ်တန်လွင့်အစီအစဉ်တွေထုတ်လို့ရေးအတွက်တည်တံ့ထုတ်ထားတဲ့တခြင်းဖြစ်ပါတယ်နော်အပြစ်မှာရှာပြီးတော့နားထောင်လို့ရတဲ့တခြင်းမျိုးမဟုတ်ပါဘူးရှင်ဒီတခြင်းလေးကိုလူတွေတော်တော်ကြိုက်ကြပြီးတော့ခဏခဏလာမေးတတ်ကြပါတယ်အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်ပြည်ကိုစာရေးလာကြတဲ့တော်ရရှင်တွေမှာတော့အများသောအားဖြင့်မြန်မာနိုင်ငံမှာနေစဉ်ကျင်လည်နေရတဲ့လူမှုဘဝအခြေအနေတွေပြီးတော့တွေးကြုံနေရတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်တွေးကြုံတွေကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတဲ့တော်ရရှင်တွေရဲ့စာရေးကိုအမြဲတမ်းရရှိပါရနော်ဒီထက်အစာရေးကိုလည်းအပတ်စဉ်တိုင်းထည့်ပြီးတော့ဖော်ပြပေးနေပါတယ်ဒီဘက်တော်ရရှင်တယောက်ကတော့မင်္ဂလာပါဗျာဗီဒီယိုကိုအမြဲတမ်းအားပေးနေပါတယ်အရင်ကအစာမရေးဘူးပဲမြေရေယူကနေပြီးတော့အမြဲတမ်းနားဆင်အားပေးနေတာပါအခုတော့ရင်ဖွင့်စရာလေးရှိလို့စာရေးလိုက်ပါရယ်နော်ဆိုတော့သရရှင်လူငယ်ဖြစ်ပါတယ်သူကကျေးဇူးပြုပြီးကျွန်တော်ရဲ့အကောင့်အလို့ဝက်ပေးထားပါတယ်ရွာငယ်နေကလူငယ်တူဖြစ်ပါတယ်ဆိုပြီးရေးလာပါတယ
်ကျွန်တော်တို့လူငယ်တွေဟာအကူစရာမဲ့နေတဲ့အခြေအနေတစ်ခုကိုရောက်နေတာပါကုရကေယာမဲ့တဲ့ဘဝပါဗျာဘာလို့လဲဆိုရင်စကားစကားထုတ်ပြန်တဲ့ပြည်သူစစ်မှုထမ်းဥပဒေကြောင့်ပါစစ်တပ်ရဲ့လုပ်ရက်တွေကြောင့်တိုင်းသားတယောက်အနေနဲ့ဆရာနာရှင်တွေကိုရုံးရှာမုန်းတိနေပါတယ်ဆိုနေမှဒီဥပဒေကပြည်သူတွေရဲ့အနာဂတ်ကိုရည်ရွယ်ချက်ရှိရှိပျက်စီးလိုက်တာပါသူတို့ပြောတဲ့ပြည်သူစစ်မှုထမ်းဥပဒေမှာလူ73သန်းအကျုံးဝင်တယ်လို့ပြောပါတယ်ဒါဟာလုံးဝမဖြစ်နိုင်တဲ့အခြေအနေတစ်ခုပါစကားစအာနာသိမ့်ပြီးတဲ့ကတေလဲသေးပြေးရင်ပြေးလူငယ်တွေလည်းတော်တော်ယော့သွားပါပြီဥမာပြောရရင်2019တုန်းကဆိုရင်ချင်းပြည်နယ်ကယားပြည်နယ်လိုမျိုးမှာတကောင်ကြီးကောက်ရမှာအကျုံးဝင်ခဲ့ပေမဲ့ဒီနေ့အခြေအနေမျိုးမှာတော့မဖြစ်နိုင်တော့ပါဘူးဒီလိုအခြေအနေမျိုးကလည်းမြန်မာနိုင်ငံအနောက်မှာဖြစ်နေတာပါဒါကြောင့်စကားစကားသူထိမ့်ချုပ်ထားတဲ့နေမျိုးမှာပိုလှုပ်လာနိုင်ပါတယ်အဲ့ဒီနေမျိုးတွေမှာရှိတဲ့ပြည်သူတွေပို့ပြီးတော့ဆင်းရဲဒုက္ခရောက်နိုင်ပါတယ်စကားစပြောတဲ့24လဒါမှမဟုတ်9နှစ်အမှုထမ်းရမယ်ဆိုတဲ့ဥပဒေဟာလည်းယုံလို့မရပါဘူးဥရေကိုလိုသလိုပြင်နေတဲ့စစ်ကောင်စီကတထက်လူရောက်သွားတာနဲ့ပြန်ထွက်မရတာတွေမျိုးဖြစ်လာနိုင်ပါတယ်ဒီလိုအခြေအနေမျိုးတွေကြောင့်မြန်မာနိုင်ငံမှာရှိနေတဲ့လူငယ်တွေရဲ့အနာဂတ်တွေကိုကယ်တင်ပေးဖို့ VOA ကနေတဆင့်ကုလသမဂ္ဂကိုရောမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးကိုယ်စားလှယ်ကိုရောပြောပေးပါလို့ဘဝတူလူငယ်တွေရဲ့ကိုယ်စားကျွန်တော်ကအတနာခံတောင်းဆိုလိုက်ပါတယ်ဗျာ
ဒါကမြန်မာနိုင်ငံမှာအကောင့်ထဲပေါ်ရမယ်ဆိုတဲ့ဒီအစ်မထမ်းရမယ်ဆိုတဲ့ဥပဒေနဲ့ပတ်သက်ပြီးဒီတော်ရရှင်ရေးလာတာပါပြီးခဲ့တဲ့တစ်ပတ်တုန်းကလည်းဒီစစ်မှုထမ်းဥပဒေနဲ့ပတ်သက်ပြီးတော့တော်ရရှင်ရေးလာတဲ့စာတွေကိုဖော်ပြပေးသွားပါရနော်အဲ့လိုမျိုးစစ်မှုထမ်းရမယ်ဆိုတဲ့ကြေညာချက်ထုတ်ပြီးတဲ့ကတော်ရရှင်တွေလည်းဒီကိစ္စပေါ်မှာအထူးအာရုံစိုက်နေကြပြီးတော့အားလုံးနဲ့ကြောက်တန်တကြဖြစ်နေကြတာဖြစ်ပါတယ်နိုင်ငံရေးကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ဒီဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျမ်းမာရွှင်လန်းကြပါစေ။ဒါဒုတိယအကြိမ်စာရေးတာပါဆိုရရေးလာတဲ့သောရရှင်။မြန်မာနိုင်ငံကဒုက္ခတွေကိုတွေးရတာနဲ့ထိုင်ကြည့်နေတဲ့နှလုံးသားမဲ့တဲ့ကဘာကြီးမှာနေထိုင်နေရပါတယ်ဆိုပြီးတော့သူ့ရဲ့ထင်မြင်ချက်ကိုရေးလာပါတယ်
။အွန်လိုင်းပေါ်မှာဗီဒီယိုဖိုင်လေးတစ်ခုကြည့်လိုက်ရပါတယ်။လူစီကားတဲ့ကန်းချစ်တစ်ခုမှာသမီးကြီးစားဖြစ်ရန်တူတဲ့အတွက်တွေမှာကောင်လေးကကောင်မလေးကိုမတရားနှိပ်စက်ညှဉ်းပန်းနိုင်ကျင့်နေတာကြည့်လို့အမြင်မတော်ပါဘူး။အဲ့တော့ဘေးမှာရက်ကြည့်နေတဲ့သူတွေကနင်းနေမှဝင်ရောက်ခံတားတာကိုမတွေ့ရပါဘူး။အဲ့ဒီဗီဒီယိုကြည့်ပြီးတော့တော်တော်လေးစိတ်မကောင်းဖြစ်ရပါလေ။အော်လူတွေခံစားချက်မဲ့တဲ့နှလုံးသားမရှိတဲ့တာဝန်ယူလို့စိတ်မရှိတဲ့သူတွေပါလားလို့တွေးမိပါလေ။ကျွန်တော်တို့မြန်မာပြည်မှာလဲစစ်ကောင်စီကလက်နက်အားကိုနဲ့ကုနိုင်ငံသားတွေကိုမျိုးမျိုးညှဉ်းပန်းနှိပ်စက်နိုင်တဲ့စီးနှင်းပြုနေတာတွေ၊ရဲရွာတွေကိုမီးလောင်တိုက်သွင်းနေတာတွေ၊အရှင်လက်လက်မီးရှို့တပ်နေတာတွေအဆိုးဆုံးကတော့တပင်းလက်ရက်ကုံစာတင်ကြောင်းလိုနောက်ပြီးခဲ့တဲ့နေ့ကမှလေကြောင်းတက်ခိုက်မှုလုပ်ခဲ့တဲ့ဓမောဆိုးကစာတင်ကြောင်းတွေလိုပညာတင်ကြားနေတဲ့ပြည်မဲ့ကလေးငယ်တွေကိုအညိုတကြီးတက်ဖြတ်နေတာတွေကို globalization လို့ခေါ်တဲ့ကမ္ဘာအတိုင်းအဝန်းကြီးကကြားနေမြင်နေသိနေပါရဲ့နဲ့ခံစားချက်မဲ့တဲ့နှလုံးသားနဲ့တာဝန်ယူလို့စိတ်ကင်းမဲ့စွာနဲ့ ကြည်နေနိုင်ရတာအဟောပြီးပါရဲ့ဗျာ။ကဘာကြီးကနှလုံးသားမရှိတဲ့ကဘာကြီးများဖြစ်သွားပြီလားလို့ရှင်နာနာနဲ့မေးလိုက်ချင်ပါတယ်။ကြောက်ခင်မှာနေနေရလို့အကောင့်အမည်လေးတော့မဖော်ပြစီချင်ပါဘူး။ကျေးဇူးပါပြီ
။ကြောက်ခင်မှာနေရလို့အကောင့်နာမည်လေးမဖော်ပြစီချင်ပါတဲ့။ဒါမှလည်းရွာငယ်နယ်ကလူငယ်တူလို့တော့ရေးလာတာပါနော်။ဒီတော့ရရှင်ကမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေကိုနိုင်ငံတကာကဘာကြောင့်ဘာမှဝင်ပြီးလောက်ကင်ပေးလို့မရတာလဲဆိုတော့သူရဲ့ထင်မြင်ယူဆချက်ကိုမကြေမနက်ဖွင့်ဟလာတာပါ။တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ဖော်ပြပေးခဲ့တာပါ။အားလုံးအတွက်ပုံမို့ကောင်းမို့အဆင်ပြေတဲ့နေ့ရက်တွေမကြခင်ရောက်ရှိပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ်။ဘာလို့ပြည်ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVue Bambis News ဆိုရယ် Vue မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Vue မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မဲအီတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်အခုတော့ကမ္ဘာတစ်လွှာထူးခြားဆက်မြတဲ့သတင်းတွေကိုကြည့်ကြရအောင်ပါဂျပန်နိုင်ငံမှာအမျိုးသမီးတွေပထမဦးဆုံးအကြိမ်ပါဝင်ဆင်နွှဲတဲ့ကိုလုံးတီးပွဲတော်ကိုဖျားเจ้าတခုမှကျင်းပခဲ့ပါတယ်ခရိုအေးရှားနိုင်ငံသူတဦးကတော့ရေခဲပြင်အောက်မီတာ140အထိဘာအထောက်ကူမှမပါဘဲနဲ့အလွတ်ရေငုပ်ပြီးတော့ဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်တင်လိုက်ပါတယ်ဒီလိုကမ္ဘာတစ်လွှာထူးခြားတဲ့သတင်းတွေကိုကိုငိမ့်ညက်နဲ့အတူမက်ခွင်ပြူတွေကပြောပြမှာပါရှင
်ဂျပန်နိုင်ငံမှာနှစ်ပေါင်း1250ကျော်အတွင်းအမျိုးသမီးတွေပထမဆုံးဒေပါဝင်ဆင်နွှဲတဲ့ကိုလုံးတီးပွဲတော်ကိုဖျားเจ้าတို့မှကျင်းပခဲ့ပါတယ်။ဒါဟာဂျပန်နိုင်ငံအတွင်းကြားမှတန်းတူညီမျှရေးနဲ့အမျိုးသမီးတွေပါဝင်ခွင့်နဲ့ပတ်သက်လို့ပြောင်းလဲလာကြတဲ့အမြင်တွေကိုထင်ဟပ်နေတာဖြစ်ပါတယ်။ဂျပန်နိုင်ငံအလဲပိုင်းမှာရှိတဲ့ကိုနိုမီယာဖျားเจ้าမှကျင်းပတဲ့ဒီပွဲမှာအမျိုးသမီးအဖွဲ့5ဖွဲ့ပါဝင်ဆင်နွှဲခဲ့တာဖြစ်ပြီးကိုလုံးတီးပွဲတော်လို့နာမည်ပေးထားပေမဲ့လို့အမျိုးသမီးတွေကရိုးရာဝစ်စုံတွေကိုပဲဝစ်ဆင်ထားပြီးအမျိုးသားတွေကနိုင်ငံပိုင်းလေးတွေဝစ်ဆင်ထားတာပါဒီပွဲတော်မှာမျိုးသမီးတွေအနေနဲ့ဝါးပင်တွေကိုထမ်းလာပြီးဖျားเจ้าကိုလူဒန်းခဲ့ကြပါတယ်အမျိုးသမီးတွေပါဝင်ခွင့်ကိုပိတ်ပင်ထားတာမရှိပေမဲ့လည်းသူတို့မပါဝင်တာကိုပဲဂျပန်လူတိုင်ဝမ်ကလက်ခံထားတာပါအမျိုးသမီးတွေအနေနဲ့ပွဲတော်ရဲ့အဓိကအစိတ်ပိုင်းတစ်ခုဖြစ်တဲ့တယောက်နဲ့တယောက်တွန်းတွန်းတိုက်တိုက်လှုပ်ပြီးမကောင်းဆိုးဝါးကိုမောင်းထုတ်တဲ့ပွဲမှာတော့ပါဝင်ခဲ့တာမရှိပါဘူးအဲ့ဒီအပိုင်းကတော့အမျိုးသမီးတွေအနေနဲ့ပါဝင်ဖို့ခက်ခဲမယ်လို့အဲ့ဒီဖျားเจ้าကဘုန်းကြီးတစ်ပါးကပြောဆိုခဲ့ပါတယ်ရှင
်ခရိုအေးရှားနိုင်ငံသူဗလက်တီနာကက်ဖိုလာဟာရေခဲပြင်အောက်မီတာအနက်140အထိဘာအထောက်ကူမှမပါဘဲအလွတ်ရေငုပ်ပြီးဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်တင်လိုက်ပါတယ်ရေရပြားတစ်ခုပဲခြေထောက်မှာတက်ဆင်ထားပြီးတော့အောက်ဆီဂျင်ဘူးမပါဘဲအေးဆက်နေတဲ့အီတလီအယ်ပစ်တောင်တန်းတွေပေါ်ကလာဂိုဒီအရစ်ဆာဗဲလာရေကန်ကြီးရဲ့အောက်ခြေကိုငုပ်ခဲ့တာပါသူရေငုပ်တဲ့အချိန်မှာရေရဲ့အပူချိန်က3 degree Celsius ပဲရှိပြီးတော့နှင်းတွေကကျနေတာပါ ရင်ငုတ်ချိန်တမိနစ်စက္ကန့်40ကြာခဲ့ပြီးသူ့ရဲ့နှလုံးခုန်နှုန်းကတမိနစ်ကိုအချက်50အထိရော့ကျသွားခဲ့တာပါသူဟာ2018ခုနှစ်ကဂျပန်နိုင်ငံသူယိုဆူကိုအိုဇီကီက126မီတာရေငုပ်ပြီးတင်ထားတဲ့စံချိန်ကိုချိုးနိုင်လိုက်တာပါနောက်တစ်ရက်မှာပဲရေရက်နှစ်ခုနဲ့အနက်မီတာ80ကျော်အလွတ်ရေငုပ်ပြီးစံချိန်သစ်တင်ခဲ့ပါတယ်ဆာဗီးယားနိုင်ငံဘဲလ်ဂိတ်မြို့တော်မှာဇူလိုင်လထဲကျင်းပမဲ့ကမ္ဘာအလွတ်ရေငုပ်ပြိုင်ပွဲမှာလည်းသူဝင်ရောက်ယှဉ်ပြိုင်ဖို့စီစဉ်ထားပါတယ်ခင်ဗျာ
ပြည်ထောင်နိုင်ငံမှာလေကွင်းနဲ့လွတ်ထားတဲ့ကမ္ဘာအကြီးဆုံးနိုင်ငံစည်ရေးပကြီးပုံလူကြီးတစ်ခုဖန်တီးလိုက်ပါတယ်အရှိ21မီတာအကျယ် 1.84 မီတာရှိတဲ့လေကွင်းနိုင်ငံကြီးဟာဖရန့်စစ်ကမ်းမှာစိုက်ကပ်ထားတဲ့တမိုင်းဝင် Notre Dame de Rouen ကိုတင်မောပုံတူကိုဖန်တီးထားတာပါတမိုင်းဝင်တင်မောကြီးကိုပြန်လည်ပြုပြင်ဖို့အတွက်ရန်ပုံငွေရှာခဲ့ကြတာဖြစ်ပြီးတင်မောပြုပြင်ဖို့အတွက်ယူရို2သိန်းခွဲကျမယ်လို့လည်းခန့်မှန်းထားပါတယ်ဂင်းနစ်ကမ္ဘာစံချိန်အဖွဲ့ကတရားဝင်အကြီးဆုံးအဖြစ်အသိမှတ်မပြုသေးပေမဲ့လို့လေကိုတုံးပေါင်း2သိန်းခွဲသုံးပြီးဖန်တီးထားတဲ့ဒီပုံကြီးကိုဂင်းနစ်အဖွဲ့ရဲ့အသိမှတ်ပြုခံရဖို့လိုအပ်တဲ့ဓာတ်ပုံတွေအချက်အလက်သက်သေခံချက်တွေကိုပေးပို့သွားမှာဖြစ်တယ်လို့ဒီပွဲကိုစီစဉ်ခဲ့သူတွေကပြောပါရယ်။ဒါနဲ့ဒီဖန်တီးထားတဲ့သင်္ဘောပုံတွေကိုဂင်းနစ်အဖွဲ့ကတရားဝင်မှတ်တမ်းတင်နိုင်အောင်ဂင်းနစ်အဖွဲ့ကနေလာရောက်အသိမှတ်ပြုပေးဖို့ဖိတ်ခေါ်မယ်ဆိုရင်ယူရို1000ခွဲကုန်ကြမှာဖြစ်လို့ဒီငွေကိုတင်ပေါ်ပြုပြင်ရမှာပဲသုံးဆွဲဖို့အတွက်ဆုံးဖြတ်ခဲ့ပါရဲ့ရှင
်တရုတ်နိုင်ငံမှာလာမစီပဲမွေးဖွားလာတဲ့ကမ္ဘာအသေးငယ်ဆုံးကလေးငယ်တယောက်ရဲ့မွေးရပါလဲမျိုးခြုံရင်းချက်တစ်ခုကိုရှန်ဟိုင်းမြို့ရှင်ဝါဆေးရုံမှာအောင်အောင်မြင်မြင်ခွဲစိတ်ကုသပေးနိုင်ခဲ့ပါတယ်စံစည်းလောက်ပဲရှိတဲ့တိုရာကိုစကုပ်လေချောင်းနဲ့ရင်ကောင်းကိုကြည့်နိုင်တဲ့ပိုက်ကလေးကိုသုံးပြီးလာမပြည့်ပဲမွေးဖွားလာတဲ့ကလေးငယ်တဦးကိုအောင်မြင်မြင်ခွဲစိတ်ကုသပေးနိုင်ခဲ့တာပါဒီအမျိုးသားကလေးငယ်ရဲ့လေချောင်းအနောက်ကအစာရည်ပြွန်ဟာအောက်ဖက်ကအစာရည်ပြွန်နဲ့ချိတ်ဆက်မှုမရှိတာကြောင့်ဒါကိုပြုပြင်ဖို့အတွက်ခွဲစိတ်မှုလုပ်ခဲ့ရတာပါဒီလိုချိတ်ဆက်မှုမရှိတဲ့အတွက်နှုတ်ရည်ဟာအစာအိမ်စီကိုတေချာမရောက်နိုင်ပါဘူးဒီကလေးငယ်ဟာကိုဝင်32ပတ်မှမွေးဖွားလာခဲ့တာဖြစ်ပြီးတော့အလေးချိန် 1.2 ပေါင်နဲ့ခန္ဓာကိုယ်အလျားတစ်ပေအောက်မှာပဲရှိတာပါပုံမှန်လားစီတဲ့ကလေးငယ်တွေမှာခွဲစိတ်မှုအ ਨੇ ဆုံးဖြစ်တဲ့တိုရာကိုစကုပ်ကိုသုံးပြီးကုသပေးနိုင်ပေမဲ့လည်းလာမစေးတဲ့ကလေးတွေကိုတော့အရင်နည်းတွေအရာဆိုရင်ခန္ဓာကိုယ်ကိုခွဲစိတ်ဖွင့်ထုတ်ပြီးမှကုသနိုင်တာပါဒါပေမဲ့လည်းအခုကလေးကိုတော့ခွဲစိတ်မှုအ ਨੇ ဆုံးနည်းနဲ့မိနစ်90အတွင်းကုသပေးနိုင်ခဲ့တာပါအခုအချိန်မှာတော့ဒီကလေးအနေနဲ့နေကောင်းကျန်းမာလာနေပြီးအလေးချိန်9ပေါင်နီးပါးအထိရှိနေပါပြီခင်ဗျာ
ဒါကတော့ထူချာစံပြတဲ့တင်အစီအစဉ်ကိုကိုငင်းချက်နဲ့မက်ခင်ဖြူတွေတို့ကတင်ဆက်ခဲ့တာပါအခုတော့တင်အချင်းချုပ်ကိုကိုအောင်နေဦးကပြောပြမှာပါရှင
်ဣဇရဲလ်ဟာမတ်စ်ကဂါဇာဒေသမှာအပြစ်ခတ်ရဲစဲဖို့နဲ့ဖမ်းဆီးထားတဲ့ဒဇာဂနီပြန်လွတ်ဖို့သဘောတူညီချက်ရရှိရေးဣဇရဲလ်နဲ့ကတာနိုင်ငံကစစ်ဆင်ညှိနှိုင်းသူတွေနဲ့ဆွေးနွေးမှုကိုကာယရိုမြို့မှာဒီနေ့ပြန်လည်စတင်ပါတယ်နောက်ဆုံးဆိုပြချက်ပေါ်ဟာမတ်စ်ဒီဘက်ကတုံ့ပြန်ချက်ရမယ်လို့လည်းခန့်မှန်းနေကြတာပါဆိုပြထားတဲ့အတိုင်းလက်ခံရမယ်ဆိုရင်တော့ဂါဇာဒေသမှာသတင်းချပတ်ချာအပြစ်ခတ်ရဲစဲထားပြီးဟာမတ်စ်တို့ဖမ်းဆီးထားတဲ့ဇာကနေတွေကထိခိုက်နှိမ့်နှံသူတွေကိုဦးစားပေးပြန်လွတ်မှာဖြစ်တယ်လို့စာနာမှုအကူအညီတွေကိုလည်းပုံမခွင့်ပြုသွားမှာပါအမေရိကန်ပြည်သူအိုင်ဒါဟိုနဲ့မစ်ဇူရီပြည်နယ်တွေမှာကျင်းပခဲ့တဲ့ Republican Party တွင်သမ္မတလောင်းရွေးရမှာသမ္မတဟောင်း Donald Trump အနိုင်ရသွားပါတယ်။စနေနေ့ကရွေးချယ်ပွဲမှာအနိုင်ရတာကြောင့်မစ်ရှိဂန်ပြည်နယ်မှာကျင်းပမဲ့ပါတီညီလာခံကြရင်မဲပေးခွင့်ရှိတဲ့ကိုယ်စားလှယ်မဲ39မဲစလုံးကိုရရှိပြီး Republican Party ရဲ့သမ္မတလောင်းဖြစ်ရွေးချယ်ခံရဖို့လည်းပုံမနှိစက်လာနေတာပါ။သမ္မတဟောင်း Trump နဲ့ပြန်ဖက်ဖြစ်တူးရဲစာကျင်းတော့တဲ့ကုလသမဂ္ဂတာဝန်ကြီးအောင် Nikki Haley ကတော့ပထမဆုံးအချိန်သမ္မတလောင်းဖြစ်ခွင့်ရဖို့ဆက်လက်ရှင်းပြနေစေဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ဆက်ကအွန်လိုင်းရာဇဝတ်ကိန်းတွေမှာပြင်မိနေကြတဲ့တရုတ်နိုင်ငံသားတွေက900လောက်ကိုပြီးခဲ့တဲ့သတင်းပတ်တည်းတရုတ်နိုင်ငံကိုလွှဲပြောင်းရမှာအကူအညီပေးခဲ့တဲ့အကြောင်းထိုင်းဝန်ကြီးချုပ်ကဒီကနေ့ပဲပြောလိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကြာသပတေးနေ့ကနေစနေ့ထိမြန်မာနိုင်ငံနယ်စပ်မြို့မြောက်ရီကနေထိုင်းနိုင်ငံမဲဆောက်မြို့လေယာဉ်ဝင်းကိုတရုတ်နိုင်ငံသားတွေပို့ဆောင်ပေးခဲ့ပြီးမဲဆောက်လေယာဉ်ဝင်းကတစ်ဆင့်တရုတ်နိုင်ငံကိုလေယာဉ်နေနဲ့ပြန်ခေါ်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်တနင်္ဂနွေညချမ်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရရနိုင်ပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ Helen Gordian ဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ Jonah Gamme ပါရှင်
VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။ကျမတို့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင်။ BND ရဲ့အသွေးတွေကနေကင်းဝေးကြပါစေ။ကျမအင်ဂျင်နိုင်ပါ This program has